Welcome to the Voice of America in Burmese.
Mingla wa shin. VOA American အတန်ရဲ့2022ခုနှစ်ဇွန်လ10ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့နနက်ခင်းရေဒီယိုအစီအစဉ်တွေကိုရုပ်တံကပါဖြည့်ဆွတ်တင်ဆက်နေပါတယ်။ line to meter 24 40 51တို့အပြင် line လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း100နီးပါးရှိနေပြီလို့ကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းနဲ့အတူမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့
တောင်တန်းဒီမှာပေါ့နော်ပုံလုံးမှာပေါ့နော်ကျမတို့ဖြစ်ပွဲမြို့ပြဖြစ်ပွဲပေါ့နော်အမျိုးမျိုးကျမတို့ဖြစ်သွားနေပြီဆိုတော့
ဒါကတော့ဆယ်နှစ်ပြည့်လာပြီဖြစ်တဲ့ကချင်စစ်ပွဲတွေဆက်လက်ပြင်းထန်နေစေအကြောင်းပေါ့နော်ကချင်ဒုက္ခသည်များအရေးဆောင်ရွက်နေသူတအူးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားတွေအတွက် COVID-19 ကာကွယ်ဆေးထိုးရမယ့်သက်တမ်းတိုးပေးလိုက်တဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်ရှင်အခုတော့ကြာသပတေးနေ့နေ့ခင်းသတင်းအစီအစဉ်ကိုကိုခင်မောင်စိုးမင်းနဲ့ဦးကျော်စံသာတို့ကတင်ပြမှာပါ
မြန်မာနိုင်ငံမှာအနည်းဆုံးသတင်းသမား62ဦးဖမ်းဆီးခံခဲ့ရပြီးအခုအချိန်ထိဆက်လက်ထိန်းသိမ်းခံရသူ56ဦးရှိနေသေးတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရက်ကမနေ့ကပြောဆိုလိုက်ပါတယ်ဆက်လက်ပြီးသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့လည်းသူကဝေဖန်ပြောဆိုလိုက်ပါတယ
် From Myanmar the UN country team says that today remains very concerned over continued efforts to undermine the freedom of expression and the freedom of the press
ဆက်လက်ပြီးတရားကသတင်းလွတ်လပ်ခွင့်ကိုစနစ်တကျတင်းကျပ်ကန့်သတ်ထားတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုတားမြစ်တာတွေဟာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်တာဖြစ်ပါတယ်ပြည်ခဲ့တဲ့မေလ၁၂ရက်နေ့ကဆိုရင်သတင်းသမားတဦးကိုထောင်၃နှစ်ချမှတ်ခဲ့ပြီးဂျွန်လ၂ရက်နေ့ကလည်းသတင်းသမားနှစ်ဦးကိုထောင်ဒဏ်၂နှစ်ချမှတ်ခဲ့ပါတယ်ကျွန်တော်တို့ရဲ့မြန်မာနိုင်ငံကမိတ်ဆွေတွေကသတင်းသမားတွေအပါအဝင်မတရားဖမ်းဆီးခံရသူအလုံးကိုပြန်လွှတ်ပေးဖို့စစ်အာဏာသိမ်းဗိုလ်ချုပ်တွေကိုတောင်းဆိုခဲ့ကြပါတယ်လို့လည်းသူကပြောပါတယ်လွတ်လပ်စွာပြောဆိုခွင့်ဟာဒီမိုကရေစီရဲ့အုံမြစ်ဖြစ်တဲ့အတွက်ကာကွယ်ရမယ်လို့လည်းသူတို့ကအလေးနက်ထားတောင်းဆိုနေကြပါတယ်လို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာစကိုင်းတိုင်းမုံရွာခရိုင်6ဦးမြို့နယ်မှာဇွန်လ10ရက်နေ့ကထင်ရှားတဲ့ဒေသခံတပိတ်ကောင်းဆောင်မိုးသီးစွန်ခေါ်မန်ဇာမြေမွန်ကိုစစ်ကောင်စီတပ်တွေပြစ်ခတ်ဖမ်းဆီးခဲ့ကြောင်းမိသားစုဝင်တွေကပြောပါတယ်သူဟာမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူတာဝန်ခံမှုဆိုင်ရာမဟာမိတ်အဖွဲ့ MATA အဖွဲ့ဝင်တဦးလည်းဖြစ်တယ်လို့ EITI တဘာဝတန်ရာဇာတဆိုင်ရာပွင့်လင်းမြင်သာမှုဖော်ဆောင်ရေးစကိုင်းတိုင်းလုပ်ငန်းစဉ်မှာတာဝန်ယူထားသူလည်းဖြစ်ပါတယ်အခုလိုစစ်ကောင်စီရဲ့အကြမ်းဖက်ပစ်ခတ်ဖမ်းဆီးမှုနဲ့ပတ်သက်လို့ MADA ရဲ့အင်ကာနေသတင်းထုတ်ပြန်ချက်မှာတော့သူတို့အဖွဲ့ဝင်ကိုမန်ဇာမြေမွန်အပါအဝင်၃ဦးကိုစစ်ကောင်စီကပစ်ခတ်ဖမ်းဆီးခဲ့ကြောင်းဖော်ပြထားပါတယ်စစ်တပ်အနေနဲ့ဒီမိုကရေစီရေးအတွက်အကြမ်းမဖက်တဲ့နည်းနဲ့ဆန္ဒထုတ်ပေါ်နေသူတွေကိုအင်အားသုံးဖမ်းဆီးနေမှုတွေနေ့စဉ်မြင်တွေ့နေရတာဟာထိတ်လန့်ရွံရှာပွဲဖြစ်ပြီးနိုင်ငံပုံရိပ်ကိုထိခိုက်စေကြောင်းMADA ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီတော့အတွင်းဂျွန်လအစောပိုင်းမှာအာဏာပိုင်တွေဖမ်းဆီးခေါ်ဆောင်သွားတဲ့မှတ်တမ်းတင်ရုပ်ရှင်ဒါရိုက်တာမတ်အိမ်ကိုဘယ်နေရာမှာထိမ့်သိမ်းထားတယ်ဆိုတာမိသားစုဝင်တွေမသိရသေးတယ်လို့သူ့ကိုဘာကြောင့်ရုတ်တရက်ဖမ်းဆီးခဲ့တာဆိုတာကိုလည်းမသိရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်မတ်အိမ်ဟာ2020ပြည်နှစ်တောင်ကိုရီးယားနိုင်ငံဘူဆန်မှာကျင်းပခဲ့တဲ့နိုင်ငံတကာရုပ်ရှင်ပွဲတော်မှာပြသခဲ့တဲ့ Money has four legs ခြေလေးကြောင့်မှတ်တမ်းတင်ရုပ်ရှင်ထုတ်လုပ်သူနဲ့တွဲဖက်စာရေးဆရာတဦးလည်းဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဆီအာနာသိမ့်ပြီးတာလေးလာကြပြီဖြစ်ပေမဲ့ကန့်ကွက်ဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ရှိနေစေဖြစ်ပါတယ်စကိုင်းတိုင်းစလင်းကြီးမြို့နယ်နဲ့ရင်းမာပင်မြို့နယ်ကကြေးဝါတွေစုပေါင်းပြီးမနေ့ကအင်အား2000ဝန်းကျင်နဲ့ဆီအာနာသိမ့်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ကဗျာဆရာခက်တီကြာဆုံးချင်းတလားပြည့်အထိတ်မှတ်ဆန္ဒပြကြတာလို့ဦးဆောင်သူတူကပြောပါတယ
်မိလာရှင်းရနေတုန်းကဖက်စီခံပြီးတော့ကိုယ့်ရဲ့နေမှာဒီစစ်ကြောရေးမှာတည်ဆုံးသွားခဲ့တဲ့အကိုကဗျာဆရာကိုခက်တီအပါဝဲအဲဒီမှာနိုင်ငံလုံးမှာရှိတဲ့ဒီကြာဆုံးသွားခဲ့တဲ့အာသာစစ်တွေအတွက်ကျွန်တော်တို့အနေအောင်အင်ဂျီတွေဝတ်ဆင်ပြီးတော့ဝန်ထဲချင်းတိတ်မှတ်တွေကျွန်တော်တို့လှူဆောင်နေပြီးရင်ကျွန်တော်တို့ပြည်တော်တန်းနေနဲ့ကြိုးကြော်ပြီးတော့ခြေတက်လမ်းလျှောက်ပြီးတော့ အချိန်တည်းနဲ့ရေဒီယိုမှာကျွန်တော်ထိုင်တွေ့ခဏလေးတော့ပြီးတော့နိုင်ငံရေးတရားတရားဟောခြင်းကိုကျွန်တော်လုပ်ဆောင်ပါတယ်ခင်ဗျာ
။စကိုင်းတိုင်းအတွင်းကကလေးမျိုးမှာပဲလုံခြုံရေးတင်းကျပ်ထားတဲ့ကြားကစစ်အာဏာသိမ်းကန့်ကွက်ဆန္ဒပြပွဲတွေမနေ့ကအထိနေစဉ်ရှိနေပါတယ်။အလားတူမနေ့ကလည်းမန္တလေးမုံရွာတဝဲမော်လမြိုင်ဖားကန့်မေမြို့ကုတ်ခိုင်တာမခန့်စတဲ့မြို့တွေမှာလည်းစစ်အာဏာသိမ်းဆန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့အဖမ်းအဆီးတွေများပြားလွန်းတဲ့အတွက်မနေ့ကအရင်ရက်တွေကလူပျောက်ကြားဆန္ဒပြပွဲတွေမလုံနိုင်ခဲ့ဘူးလို့သိရပါတယ်။လောက်ကျန်တပ်ဖြတ်မှုတွေပောက်ကွဲမှုသတင်းတွေလည်းမနေ့ကထွက်ပေါ်လာခဲ့ပါတယ်။ရန်ကုန်မြို့စမ်းကြောင်းမြို့နယ်တန်တရာလန်းကခစ်ဆန်သူလက်ဖက်ရည်ဆိုင်မှာပောက်ကွဲမှုဖြစ်ပွားပြီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စမ်းကြောင်းဒေသခံတဦးကပြောပါတယ်။ဒါအပြင်မွန်ညညရေးပါတီ MUP ရဲ့ကိုယ်စားလှယ်လောင်းဖြစ်ခဲ့တဲ့မိဝေတီဖြိုးဟာထိုင်းနယ်ဆက်ဖျားသုံးစုမြို့အနီးမှာကားမောင်းသွားခဲ့စဉ်လောက်ကျန်တပ်ဖြတ်ခံခဲ့ရပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုတွေကြောင့်ကနေ့အထိတေဆုံးရသူ859ဦးဖမ်းဆီးထိန်သိမ်းခံရသူ4,804ဦးနဲ့ဖမ်းဝရမ်းထုတ်ခံရသူ1,963ဦးရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPBB ကဂျွန်လ၈ရက်နေ့နေ့စွဲနဲ့နောက်ဆုံးထုတ်ပြန်ထားတဲ့စာရင်းမှာဖော်ပြထားပါတယ်ခင်ဗျာ။အကြမ်းဖက်မှုတိုက်ဖျက်ရေးပုံမှန်တွေနဲ့တရားစွဲဆိုခံထားရတဲ့ရခိုင်လက်နက်ကိုင် AA စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ညီနဲ့ညီမအပါအဝင်10ဦးကိုရန်ကုန်တိုင်းအနောက်ပိုင်းခရိုင်တရားရုံးကမနေ့ကတရသည်လွတ်ပေးလိုက်ပါတယ်။သူတို့ကိုလွတ်ပေးတာဟာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြအစဉ်ပြေနေတယ်လို့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီကကြောင်းလွတ်ပေးရတာဖြစ်တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေဦးအောင်ကျော်စိန်ကပြောပါတယ
်။ဒါကတော့သတင်းအစီအစဉ်ပထမပိုင်းကိုကိုခင်မောင်စိုးမင်းကတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းကြာတာပရင်းနေနဲ့ခင်အစီအစဉ်ကို website စာမျက်နှာဖြစ်တဲ့burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နှาศင်ကြည့်ရှုနိုင်ကြပါရရှင်။အခုတော့ American သမ္မတ Joe Biden ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်ဖြစ်ဥရောပသမ္မတကိုရောက်ရှိသွားပြီဆိုတဲ့သတင်းနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စန္ဒာကတင်ဆက်မှာပါရှင
်။ American သမ္မတ Joe Biden ဟာသမ္မတဖြစ်လာပြီးတဲ့နောက်သူ့ရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ဥရောပတိုက်ကိုဗိုလ်ထုနေရရောက်ရှိသွားပါပြီ။ရုရှားသမ္မတဗလာဒီမာပူတင်နဲ့ဂျနီဗာမှာနောက်ပတ်တွေ့ဆုံမဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်အမေရိကန်ရဲ့အနောက်မဟာမိတ်နိုင်ငံခေါင်းဆောင်တွေနဲ့အရင်တွေ့ဆုံမှာဖြစ်ပါတယ်။ပထမခီးတစ်ထောက်အဖြစ်ဗြိတိန်ရဲ့မဲလ်ဒန်ဟောတော်ဝင်လီဒါစခန်းမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ခီးစဉ်နောက်ပိုင်းတွေ့ဆုံလို့ရှိတဲ့ရုရှားသမ္မတပူတင်နဲ့ပတ်သက်လို့လဲရုရှားအစိုးရကအန်ဒီယာရှိရဲ့လူရက်တွေကိုလုဆောင်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကဒါကိုပြတ်သားပြီးအတိတ်ပဲရှိရဲ့နှင်းနဲ့တုံ့ပြန်သွားမှာဖြစ်တယ်လို့ပြောပါတယ်။သူခီးစဉ်ရဲ့အဓိကရည်ရွယ်ချက်ဟာမဟာမိတ်တွေနဲ့ဆက်ဆံရေးခိုင်မြဲစေဖို့ဖြစ်ပြီးတစ်ကမ္ဘာလုံးဆိုင်ရာကိုဗစ်ဗိုင်းရပ်စ်တိုက်ဖျက်ရေးကာကွယ်ဆေးထိုးနှံဖို့မဟာဗျူဟာသစ်တရက်ကိုကျင်းပဖို့ရှိတယ်လို့လည်းပြောကြားသွားပါတယ်ခင်ဗျာ။အာဖရိကတိုက်ဒါဖော့ဒေသမှာဆီယာဇွန်းမှုတွေအတွက်အလို့ရှိနေသူ၄ဦးကိုလွှဲပြောင်းပေးဖို့ The Hague နိုစီနိုင်ငံတကာရာဇဝမှုဆိုင်ရာတရားရုံး ICC ရဲ့အကျိုးဆောင်စစ်နေကဆူဒန်အစိုးရကိုတောင်းဆိုလိုက်ပါတယ်။ဆူဒန်ဟာအခုအခါကင်းလွတ်ခွင့်ပေးထားမှုကိုဆန့်ကျင်ပြီးတရားမျှတမှုနဲ့တရားဥပဒေစိုးမိုးရေးနိုင်ငံတကာအသိုင်းအဝိုင်းရဲ့အမြဲတမ်းအဖွဲ့ဝင်ဖြစ်နေပါပြီ။ဆူဒန်အစိုးရကဖမ်းဆီးထားတဲ့တန်တရားရှိသူတွေကို ICC ထံလွှဲပေးဖို့ဥပဒေရေးရာအတားအဆီးတစုံတရာမရှိတော့ဘူးလို့ ICC အကျိုးဆောင်ဖတ်တူဘင်ဆူဒါကလောလောဆယ်မှာလူမျိုးရေးကောင်စီမှာကြေကြာသွားတာဖြစ်ပါတယ်။အခုလောလောဆယ်မှာဒါဖော့ဆီယာဇွန်မှုတန်တရားရှိသူတွေအနက်သူ့သဘောနဲ့သူလက်နက်ချအဖမ်းခံခဲ့သူအလီကူရှာပ်တူရီကူသာ ICC လက်ထက်လွှဲပြောင်းပေးထားတာရှိပါသေးတယ်။တင်းတင်းချီချမြင့်ခဲ့တဲ့ဒါဖော့သဘောနဲ့ဆူဒန်အစိုးရတို့အကြဖြစ်ပွားခဲ့တဲ့ပဋိပက္ခကြောင့်လူပေါင်း3သိန်းကျော်စီဆုံးခဲ့ရပြီးနှစ်သန်းကျော်ဦးမဲအိမ်မဲဖြစ်ခဲ့ရတဲ့အတွက်ဒီနေ့အထိအဆုံးမသတ်နိုင်သေးတဲ့လူမှုဒုက္ခတွေလည်းရှိနေဆဲဖြစ်ပါတယ်။အဖဂန်နစ္စတန်နိုင်ငံမှာမြေမြုပ်မိုင်းရှင်းလင်းရေးလုပ်နေတဲ့နိုင်ငံတကာပရဟိတအဖွဲ့တစ်ခုရဲ့စစ်သားတွေဝင်ရောက်ပစ်ခတ်တဲ့အတွက်အနည်းဆုံးလူ10ဦးသေဆုံးပြီးနောက်ထပ်တဒါဇင်ကျော်ဒဏ်ရာရရှိသွားပါတယ်။ Britain အခြေစိုက် Hello Trust ရုံးခန်းကိုညာတွင်ဝင်ရောက်ပစ်ခတ်မှုဟာအဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တာလီဘန်တို့တိုက်ပွဲပြင်းထန်နေတဲ့အဖဂန်မြောက်ပိုင်းဘင်္ဂလန်ဒေသမှာဖြစ်ပွားခဲ့တာပါ။သေဆုံးသူတွေဟာအဖဂန်နိုင်ငံသားမိုင်းရှင်းရေးအဖွဲ့ဝင်တွေဖြစ်ကြပြီး တနသမားတွေကသူတို့ကိုအခန်းတစ်ခုထဲစုယုံခိုင်းပြီးပြစ်ဒဏ်သွားတာဖြစ်နိုင်တယ်လို့ဒေသခံရဲရရှိသူက VOA ကိုပြောပါတယ်တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတော့သူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆန်ပြီးအခင်းဖြစ်ပေါ်တဲ့နေရာဟာသူတို့တာလီဘန်တွေထိန်းချုပ်ထားတဲ့လက်အောက်မှာမရှိဘူးလို့လည်းဆိုပါတယ်ဒီတိုက်ခိုက်မှုကိုဟယ်လိုအဖွဲ့ကဆုတ်ချလိုက်ပြီးသူတို့အဖွဲ့ဝင်တရားကျော်ဟာအဆိုပါဒေသအတွင်းစာနာမှုလုပ်ငန်းတွေကိုလုဆောင်နေတာဖြစ်တယ်လို့ပြောပါတယ်ကုလသမဂ္ဂကလည်းဒီတိုက်ခိုက်မှုကိုဆုတ်ချပြီးတော့တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်သွားမယ်လို့ဆိုထားပါတယ်။အာဖဂန်ရောအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေအပိသက်ဆုတ်ခွာဖို့ပြင်ဆင်နေပြီးမကြာသေးမီကရက်သက်တပ်တွေအတွင်းမှာတော့အာဖဂန်အစိုးရနဲ့တာလီဘန်တပ်ဖွဲ့ဝင်တွေရဲ့တိုက်ပွဲကြောင့်နှစ်ဖက်အကြမ်းဆုံးရာနှင်းချီရှိခဲ့ပါတယ်ခင်ဗျာ။ကမ္ဘာပေါ်မှာအကြီးမားဆုံးဖောင်ဒေးရှင်းအဖွဲ့အစည်းတစ်ခုဖြစ်တဲ့ Mastercard Foundation ကအာဖရိကတိုက်ကလူပေါင်း350ကျော်အတွက် COVID ကာကွယ်ဆေးရရှိအောင်အမေရိကန်ဒေါ်လာ 1.3 ဘီလီယံသုံးဆွဲမယ်လို့အင်္ဂါနေ့ကကြေညာလိုက်ပါတယ်။ဒါဟာကိုဗစ်တတိယလှိုင်းဖြစ်လာမဲ့အရေးစိုးရိမ်နေရတဲ့အချိန်အခုထိကာကွယ်ဆေးထိုးတန်ရေးကိစ္စမှာနှေးကွေးနောက်ကျကျန်ရနေတဲ့အာဖရိကတိုက်အတွက်ဂနုလုံဆောင်ချက်တစ်ခုလည်းဖြစ်ပါတယ်။အာဖရိကဟာဗိုင်းရပ်စ်ကူးစက်မှုမြင့်မားပြီးထိုးစေးရရှိမှုပြက်လက်လူဖြစ်နေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောကြားခဲ့ပြီးနောက်တစ်နေ့မှာပဲအခုအစည်းအဝေးကိုကနေဒါနိုင်ငံတိုရန်တိုမြို့အခြေစိုက် Mastercard Foundation ကလှူဆောင်ခဲ့တာဖြစ်ပါတယ်။တကြိမ်သာထိုးနှံဖို့လိုအပ်တဲ့ Johnson & Johnson ထိုးဆေးအလုံးရေသက်200ကိုညှိနှိုင်းထားတဲ့ဆော်ဆေးနဲ့ဝယ်ယူမှာဖြစ်ပြီးအာဖရိကသမ္မတအဖွဲ့ဝင်နိုင်ငံ50အတွက်ဇူလိုင်လကနေပြီးစက်တင်ဘာလအထိဖြန့်စီသွားမှာဖြစ်တဲ့အပြင်နောက်နှစ်အထိထိုးဆေးသန်း180ကိုလည်းဆက်လက်ဖြန့်ဖြူးသွားမှာဖြစ်တယ်လို့ဆိုထားပါတယ်။အာဖရိကတိုက်မှာလူရေစုစုပေါင်း 1.3 ဘီလီယံရှိတဲ့အနက် 30% သန်းတို့ဟာကိုဗစ်ကာကွယ်ဆေးထိုးနှံပြီးဖြစ်ပေမဲ့ဒီထဲမှာ9သန်းကပဲ0.2ကြိမ်ထိုးနှံပြီးဖြစ်တယ်လို့ WHO အာဖရိကဒေသဆိုင်ရာယူကဆိုထားပါရခင်ဗျာ။ဒီဘက်သမဂ္ဂနိုင်ငံသားတွေအတွက်အဖွဲ့ဝင်နိုင်ငံတွေအကြားမှာကွာရန်တင်းဝင်စရာကိုဗစ်စန္ဒစစ်ဆေးရမလို့ပဲလွတ်လွတ်လပ်လပ်ဝင်ထွက်သွားလာနိုင်ဖို့အတွက်COVID-19 Digital Certificate ဆိုတဲ့ထောက်ခံစာကို Smartphone Application တစ်ခုအဖြစ်ဖန်တီးဖို့ဥရောပပါလီမန်ကဗိုလ်ထုနဲ့မှအစည်းအမတ်ပြုပေးလိုက်ပါတယ်။ဒီလို Digital ထောက်ခံစာပြသနိုင်သူတွေအပေါ်သက်ဆိုင်ရာနိုင်ငံတွေကထပ်မံစည်းကမ်းချက်တစုံတရာမလုပ်ရတော့ဘူးလို့လည်းဥရောပပါလီမန်အမတ်တွေကဆုံးဖြတ်ခဲ့ကြပါတယ်။ဒီအစည်းအဝေးကိုဇူလိုင်10ရက်နေ့မှစတင်မှဖြစ်ပြီးဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးဒီထောက်ခံစာကိုအစည်းအမတ်ပြုရမှာဖြစ်ပါတယ်။Belgium, Croatia, Czech Republic, Denmark, Germany, Poland, Abawin, တချို့နိုင်ငံတွေကတော့ Disney ကိုစတင်ကျင်းသုံးနေပြီဖြစ်ပါတယ်ခင်ဗျာ The Voice of
America The Away နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးကျော်စံတာကတင်ဆက်ခဲ့တာပါရှင်ကြာတာပရင်းနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဓာတ်ရိုက်တင်ဆက်နေပါတယ်ကျမတို့မကြခင်မှာတော့သတင်းပေးပို့ချက်တွေဆက်သွယ်မိမြန်ကန်တွေကိုနားဆင်ရမှာပါမကြခင်မှာလဲအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမှာဇွန်လ4ရက်နေ့ကနေ20ရက်နေ့အထိမြမနွေဦးရန်ပုံငွေရုပ်ရှင်ပွဲတော်ပြသနေတဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့10နှစ်ပြည့်ကချင်စစ်ပွဲဆက်လက်ပြီးတော့ပြင်းထန်နေစေဆိုတဲ့အခြေအနေအကြောင်းကိုတင်ပြမှာပါကချင်ပြည်နယ်ထဲမှာ10စုနှစ်တစ်ခုလောက်တိုက်ပွဲတွေဟာမပြီးပြက်နိုင်တဲ့အပေါ်ကချင်အရက်ဖက်အဖွဲ့တွေကပြစ်တင်ရှုံချလိုက်ပြီးလူခွင့်ရေးချိုးဖောက်နေတဲ့စစ်တပ်ကိုနိုင်ငံတကာကဝိုင်းဝန်းအရေးယူပေးဖို့လဲတောင်းဆိုလိုက်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကချင်ပြည်နယ်မှာတိုက်ပွဲတွေပိုးပြီးပြင်းထန်လာသလိုပြည်နယ်တချို့မှာလည်းတိုက်ပွဲတွေကျယ်ပြန့်လာတာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်စုံကိုတော့ရဲမွန်ကပြောပြမှာပါရှင်
မြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့ရဲ့တကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပေါ်ခဲ့တဲ့ဆယ်နှစ်ပြည့်တဲ့အချိန်ဒေသအများစုမှာလည်းလက်နက်ကိုင်တိုက်ပွဲတွေပိုပြီးပြင်းထန်လာနေပါဗျ။စစ်တပ်ကဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းလိုက်ပြီးစမ်းကျင်ဆန္ဒပြသူတွေကိုနှိမ်နှင်းတာမှာအရက်သားတိုက်ဆုံမှုတွေရှိလာတာ။ထောင်ထဲချပြီးဖမ်းဆီးခံရတာတွေကိုကချင်အရက်ဖက်အဖွဲ့အစည်းတွေကပြစ်တင်ရှုတ်ချလိုက်တာပါ။ကချင်ကတကြောပြန်တိုက်ပွဲတွေဆယ်နှစ်တည်းတည်းပြည့်တဲ့နေ့မှာတော့အခြေအနေတွေဟာအရင်ကထက်ပိုပြီးဆိုးရွားနေကြောင်း World Kitchen Congress ရဲ့ပြောရေးဆိုခွင့်ရှိသူဒေါ်မွန်နီလီကပြောပါတယ်
။အခုချိန်မရှိသွားတဲ့အချိန်မှာပိုဆိုးရွားလာတာကဒီညာအနောက်မှာတက်ကွေးတွေကပိုပြီးတော့ပြင်းထန်လာတဲ့ဒီလူတွေရဲ့ OA စီးချိန်ကိုကာကွယ်ဆောင်ရှောက်မှုမလုပ်တဲ့အပြင်ဆ က်စီးတာတွေလူရက်တာတွေနေရင်နဲ့ဘုံရှိတာတွေဒါတွေကတည်ရဝန်တော့ခုရှိတယ်လို့လုပ်လာတဲ့ဟာကိုအရင်ကတည်းကပို့ပြီးဆိုးရတယ်လို့မြင်နေရတယ်ပေါ့
စစ်တပ်ကအာဏာသိမ်းယူပြီးနောက်ပိုင်းဆန္ဒပြတဲ့သူတွေကိုနှိမ်နှင်းရမှာအရက်သား800ကျော်တိတ်ဆုံးခဲ့ပြီးထောင်ထဲချပြီးတော့လည်းဖမ်းဆီးခံနေရပါတယ်။ဒါတွေကိုနိုင်ငံတကာကရှုတ်ချနေအောင်မလုပ်ဘဲတရားဝင်အစိုးရအနေနဲ့မရက်တည်နိုင်အောင်ကမ္ဘာ့ခေါင်းဆောင်တွေ၊ကုလကိုယ်စားလှယ်တွေ၊အာဆီယံခေါင်းဆောင်တွေကပို့ပြီးဖိအားပေးလှုံ့ဆော်တင်ကြောင်းဝေါ်ကချင်ကွန်ဂရက်ရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါ။
တောင်တန်းဒီမှာပေါ့နော်ပုံလုံးမှာပေါ့နော်ကျမတို့ဖြစ်ပွဲမြို့ပြဖြစ်ပွဲပေါ့နော်အမျိုးမျိုးကျမတို့ဖြစ်သွားနေပြီဆိုတော့ဒီကိစ္စမှာကျမတို့ဒီဒီပြဿနာဆိုမှမြင့်မြင့်ရှိခါလို့ရတော့ပါဘူးဆိုတော့ဒီနိုင်ငံတကာမှာရှိနေတဲ့ဆက်ရှိတွေစိုးရတွေပေါ့နော်အာရှန်မှာရှိနေတဲ့အတူရတွေဟာဆိုရင်ကျမတို့ရဲ့မြန်မာနိုင်ငံရဲ့အရေးကိုပေါ့နော်ဒီတိုင်းစိုးရင်ကြီးပါတဲ့ဟာမျိုးမဟုတ်တော့ပဲပေါ့နော်လက်တွေ့ကြတဲ့ပေါ်ရင်ရှင်းရှင်းပြနေဆိုတော့ကျမတို့တောင်းချင်ချင်ပါတယ်
အရက်သားတွေရှိတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလေကြောင်းအပါအဝင်အစင်ကျင်မဲ့တိုက်ခိုက်တာတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့သူတွေဟာသသိန်းကျော်ရှိပြီးသူတို့အတွက်စားနပ်ရိက္ခာနဲ့အရေးပေါ်ကျန်းမာရေးဆောင်ရှားမှုတွေလိုအပ်ကြောင်းကုလသမဂ္ဂကအင်္ဂါနေ့မှာပြောဆိုခဲ့ပါတယ်။မြန်မာပြည်ရဲ့လက်ရှိအခြေအနေဟာပြည်တွင်းရေးကိစ္စမဟုတ်တော့တဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းကပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းအိန္ဒိယအခြေစိုက်ကချင်တမျိုးသားလုံးဆိုင်ရာလူငယ်များတပ်မကAll Kachin Youth Union ဘဟုကော်မတီကဒေါ်အဲလီဇဘက်ကပြောပါတယ
်။ဘာမှမသာရဲ့အဝန်ပတ်သက်မှုကတော့ဖြစ်အာဏာရှင်ကိုတက်ဖို့ရှိတဲ့ဆက်ကိုပို့ပြီးအားသာနေတာကျမတို့မြင်ရတယ်။ဒါကြောင့်မို့ဘာမှမသာရဲ့အခန်းကဏ္ဍကအရေးကြီးလေးဆိုတဲ့ဆောင်ကကမ္ဘာလုံးဆိုင်ရာဒီလက်နက်ကြောင်းတွေဒီကိစ္စတွေကိုစိတ်တင်ပေးဖို့ပေါ့နော်။ဒါကအရေးကြီးတယ်။ဘာလို့ဆိုတော့အခုဒီဖြစ်ကောင်စီကဒီဝန်လက်နက်တွေဝေယူလို့ရတဲ့အတွက်ကြောင့်လို့ဒီလက်နက်တွေကဒီလိုပြန်ပြီးတော့တတ်ဖြတ်နေတယ်။ဒီလိုမျိုးမျိုးအပေါ်ဝင်မင်းအားလုံးချမ်းမြေတဲ့ဒီရှစ်အာနာရှင်ကောင်းဆောင်တွေပေါ့။အမိသေးတဲ့လူတွေပေါင်းပေါင်းတက်တက်တဲ့လူတွေအားလုံးကိုအရင်းကြီးဆောင်ရွက်ဖို့ငံငံကြောင်ရဲ့တောင်းပြီးတောင်းခံမှုကိုကြားသားတဲ့အနေနဲ့ဒါတွေကိုလုံဆောင်ပေးဖို့အတွက်ကျွန်တော်တို့အနေနဲ့တောင်းဆိုချင်တယ်
။ချင်းပြည်နယ်တဲ့ကမင်းသက်ထန်းတလန်ဟာခါကရားပြည်နယ်တဲ့မှာတော့ဒီမော့ဆိုလွိုက်ကော်နဲ့ရှမ်းပြည်နယ်တောင်ပိုင်းကမိုးပြဲမျိုးနယ်တွေမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေနေတိုင်းနေပါရှိနေပါတယ်မြန်မာအရေးချောင်းဝင်ဆောင်ရွက်ပေးနေတဲ့အာဆီယံနိုင်ငံသားရဲ့ဝင်ကြီးတွေကတော့မြန်မာနိုင်ငံမှာတိုးတက်မှုတွေနှေးကွေးနေတဲ့အသက်စိတ်ပျက်ရတယ်လို့ဇွန်လ9ရက်နေ့ကတရုတ်နိုင်ငံချုပ်ချင်းမြို့မှာကျင်းပတဲ့အာဆီယံတရုတ်နိုင်ငံသားရဲ့ဝင်ကြီးများအဆင့်စီဝေးပွဲအတွင်ပြောကြားခဲ့တယ်လို့နိုင်ငံတကာကလည်းမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံရဲ့လှုပ်ဆောင်ချက်အပေါ်စောင့်ကြည့်နေတာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ Indo-Pacific မူဝါဒဆိုင်ရာညှိနှိုင်းရေးမှူးကတ်ကမ်ဘယ်ကတော့မြန်မာနိုင်ငံရဲ့အခြေအနေဟာဆက်ပြီးတော့ဆိုးရွားလာနေတယ်လို့ရိုက်တာသတင်းဌာနကိုအင်္ဂါနေ့ကပြောခဲ့ပါတယ်ခင်ဗျာ
။ရဲမော်ပါရှင်အခုတော့ထိုင်းနိုင်ငံရောက်နိုင်ငံသားသားဒီအလုတ်သမားတွေအတွက် COVID စစ်ဆေးမှုကာလ3လတက်တန်းတိုးမဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မတ်အေးမှသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါ
။ထိုင်းနိုင်ငံမှာ COVID တတိယလိုင်းကူးစက်မှုကနေ့စဉ်ထောင်ချီတိုးနေပြီးလူစုလူဝေးနဲ့သွာလာလှုပ်ရှားမှုတွေမလုပ်ရတာကြောင့်အလုသမားတွေကိုအလုလုခွင့်လက်မှတ်လုပ်ပေးမဲ့လုပ်ငန်းစဉ်နဲ့ကျန်းမာရေးအရကိုဗစ်စစ်ဆေးပေးမှုတွေလည်းကြန့်ကြာနေပါတယ်။ဒါကြောင့်ကိုဗစ်ရောဂါစစ်ဆေးမှုလုပ်ငန်းတွေဆက်လုပ်နိုင်ဖို့အတွက်ထိုင်းအစိုးရက3လတက်တန်းတိုးပေးလိုက်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပြပါတယ
်။ဟောပေါ့သူနဲ့အဖွဲ့ရနေပြီးတော့ဒီအတီးပြလိုက်တာပေါ့ဒါမနေ့ကဒီလိုလေဆိုတာဒီအရင်တော့ပထမထုတ်ပြန်ထားတဲ့ဒီဂျွန်လ16ရက်နေ့ဟိုကနာပြောတဲ့စီးရင်တွင်းတဲ့ဟာတွေနောက်ပြီးတော့ဒီစပုံတင်ဖို့အတွက်အချက်လက်စီစစ်တဲ့ဟာတွေအဲ့ဒီဟာတွေဒီကျန်းမာရေးနဲ့ပတ်သက်ပြီးစစ်ဆေးတာနဲ့ဒီကိုဗစ်ဟိုပါပေါ့နော်ဟိုစစ်ဆေးမှုလောက်ရမယ်ဆိုတာဒီဒက်လိုင်း16ရက်နေ့သတ်မှတ်ထားတာအဲ့ဒီဟာကိုကျွန်တော်တို့6လပိုင်း17ရက်နေ့ကိုရွှေ့ပေးလိုက်တဲ့သဘောပဲဒီကိုဗစ်တို့ဘာလို့မဖြစ်ဘူးဆိုလို့ရှိရင်အာဘာကကျွန်တော်ဘာတဲ့ဝပမီတုံးပေးဖို့ရဆိုတဲ့ဘောအဲ့ဒါမျိုးလောက်ထားတာဆိုတော့ဒီဟာကိုအခုကနောက်ဆုတ်ပေးလိုက်တဲ့သဘောပဲဟိုဟာကိုယ်ရေးအချက်လက်စီစစ်တာတို့ဘိုင်ယိုမက်ထရစ်လို့ခေါ်တဲ့ကျွန်တော်တို့ဒီမျိုးလုံးစကန်ဖတ်တာတို့ဒါတွေလုတ်တဲ့ဟာတွေကိုကြာတော့သူကဒီတတ်မှတ်ထားတဲ့ဟာကဒက်လိုင်းက16ရက်နေ့မှာအပြီးလောက်အောင်လို့ပြောထားပြီးသားနော်ဒါပေမဲ့အဲ့ဒါကိုလည်းသူကလည်းဒီကြားထဲမှာပဲ16ရက်နေ့နဲ့ဒီစက်တင်ဘာ23ရက်ကြားထဲမှာပဲလုတ်လို့ရတယ်ဆိုတဲ့သဘောမျိုးဖြစ်သွားတာပေါ့
လက်ရှိမှာကိုဗစ်ဒုတိယလိုင်းကစပြီးနိုင်ငံသားသားလုံသမားတွေကိုနေမြေကျော်ခရီးသွားလာခွင့်အပါအဝင်လူစုလူဝေးနဲ့သွားလာလှုပ်ရှားလာတဲ့အားလုံး ကိုဗစ်ဥပဒေအရကန့်သတ်မှုတွေလုပ်ထားတာပါဒီလိုအခြေအနေတွေကြောင့်အလုသမားလက်မှတ်တွေတက်တန်းတိုးတဲ့အလုပ်တွေအလုသမားလက်မှတ်တွေအသစ်လုပ်တာတွေကျန်းမာရေးစီစစ်တာတွေတိတ်မလုပ်နိုင်ကြပဲစည်ရင်ပေးသွင်းထားတဲ့6သိန်းကျော်တဲက9000ကျော်လောက်သာလုပ်ပေးနိုင်ခဲ့တာပါဒီလိုအခြေအနေတွေကြောင့်တက်တန်း3လထပ်ပြီးတိုးပေးတာလို့ယူဆရကြောင်းရှေတောင်းလို့သမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ဆိုင်းနိုင်ငံရဲ့တက်ပြက်လမ်းဖြစ်တဲ့ကိုယ်နဲ့ပြီးတော့ပါတော်တော်ကြီးကိုကြည့်ကြတဲ့ကြောင်နေရာတည်းမှာဖြစ်ပေါ်လာခဲ့တာ။ဒါကြောင့်မလို့ဟိုယောဂကြီးပြောင်းလာတာနဲ့ဟိုရှေတောင်းလို့သမကြီးနိုင်ငံသားလို့သမကြီးရဲ့ဆရာဆက်တဲ့တက်တန်းတို့ကြည့်လို့ရှိရင်ဒီစားကြီးကအချိန်မီမီနဲ့အဲ့ဒီခံမျိုးဖြစ်ပေါ်တယ်။နောက်အစိုးရရုံးမှာလည်းဟိုအရင်ကအဲလိုလူကြီးလူကြီးအများကြီးကလည်းလေ့ကျင့်လုပ်ပြီးနေတဲ့ကောင်းအောင်ရှိဘူးဟိုအဲ့တော့ဆက်ပြန်လို့အချင်းချင်းများများဆိုအပြည့်တွေကြောင့်သူတို့ဒီနဲ့ထပ်ပြီးတော့ကားပြီးတဲ့မှန်တယ်လိုအပ်နေတဲ့အနေထားရစက်တန်းပြုမှုကိစ္စတွေအလုံးနောက်ထပ်တော့ထပ်အချိန်ကျုပ်မှုတွေလည်းတပါခမ
ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ရောမြန်မာလူသမား3000ထက်မနည်းရှိနေပြီးနေ့စဉ်လဲခိုးဝင်လာနေသူတွေကရာဂဏန်းနဲ့ရှိနေပါတယ်ကိုဗစ်ဒုတိယလိုင်းအစပိုင်းမှာတော့စမော့စခွန်ပြည်နယ်ပင်လယ်စာလုပ်ငန်းဝင်ကမြန်မာလူသမားအများအပြားကူးစက်မှုတွေဖြစ်ပြီးတရားမဝင်အထောက်ထားမဲ့တွေများတဲ့အတွက်ထိုင်းဆိုရကအထူးအစီအစဉ်နဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်လက်မှတ်အသစ်တွေထပ်လုပ်ပေးခဲ့ပါတယ်ဒါအပြင်နိုင်ငံကုလက်မှတ်အထောက်ထားလက်မှတ်တွေတက်တန်းကုန်နေတဲ့သူတွေကိုလည်းတက်တန်းတိုးပေးတာတွေလုပ်ပေးခဲ့ပါဗျ။အဲ့ဒီထဲမှာနိုင်ငံသားသလုံသမားလူဦးရေ6သိန်းကျော်အတွက်ကျန်းမာရေးစစ်စစ်တာကိုဗစ်စစ်ဆေးတာအပါအဝင်အလုပ်လုပ်ခွင့်လက်မှတ်လုပ်ဖို့အတွက်စည်ရင်းပေးသွင်းထားကြပေမဲ့လူဦးရေ9000ကျော်လောက်သာလုပ်ငန်းစဉ်တချို့ပြီးခဲ့ပါဗျ။ဒီအတွက်အခုနောက်ထပ်စက်တင်ဘာလအထိ3လတက်တန်းထပ်ပြီးတိုးပေးခဲ့တာဖြစ်ပါရဲ့ရှင်
။ VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်။မြန်မာနိုင်ငံမှာဆက်အာနာသိန်းကာလအတွင်းသတင်းမီဒီယာတွေကိုနှိပ်ကွပ်မှုတွေကြားသတင်းတောက်တွေလည်းဖမ်းဆီးခံရထောင်ဒဏ်ချခံရတာတွေကြောင့်သတင်းတောက်တွေတော်တော်များများတိမ်းရှောင်နေကြရပါတယ်။မြန်မာနိုင်ငံကထင်ရှားတဲ့သတင်းတောက်တဦးဖြစ်သူမရက်ကျော်သူလည်းအခုဆိုရင်စပိန်နိုင်ငံကိုရောက်ရှိနေတာပါ။သူအဲ့ဒီကိုဘယ်လိုရောက်သွားခဲ့ပါသလဲ။ကိုရိုင် AFP သတင်းဌာနကိုပြောပြထားတာကိုတော့မဲအေးတန်နာကျော်ကတင်ဆက်မှာပါရှင်။
ဥရောပစီဥတီပြန်တဲ့နဲ့လင်းမြန်မော်ရောက်တော့မှာပဲကိုမရက်ကျော်သူတယောက်စိတ်တုံချနိုင်တာပါဖေဖော်ဝါရီလ1ရက်နေ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့နေ့ကစကြည့်မယ်ဆိုရင်သူဒါပထမအဦးဆုံးချိန်နှုံချုံမှုကိုခံစားရတာပဲဖြစ်ပါတယ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲသတင်းတွေစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်ကင်တွေပုံတွေသတင်းတင်ပြခဲ့တာနဲ့သူ့ကို905ကာဂျီနဲ့ဖမ်းဝရမ်းထုတ်ထားတာဖြစ်ပါတယ်သူကအာနာသိန်းစစ်ခေါင်စီကိုဝေဖန်တဲ့ပြောဆိုရေးသားမှုတွေလည်းအွန်လိုင်းမှာကြည်ကြည်လောင်လောင်လှုပ်ဆောင်နေသူဖြစ်ပါတယ်
။ So on March 11 those soldiers came to my streets and then searched for someone. But you know luckily I was not there.
So မတ်လ7ရက်နေ့မှာကျွန်တော်လမ်းထဲကိုစစ်သားတွေလာရှာတယ်။ကံကောင်းရင်တော့ကျွန်တော်ကအိမ်မှာမရှိဘူး။အဲ့မှာအိမ်သားမှနေတဲ့ကျွန်တော်တငယ်ချင်းကဓာတ်ပုံတွေရိုက်ပြီးတော့ပို့လာတာ။သူတို့မင်းကိုရှာနေပြီးမင်းရန်ကုန်ကနေပြီးတော့သွားတင်ပြီတဲ့။
အာနာရှင်စန်းကျင်သူတွေကိုဖမ်းဆီးနှိပ်စက်မှုတွေကလည်းဓာတ်ပုံတွေဗီဒီယိုတွေနဲ့တကွတွေ့မြင်နေရတာမလို့ဒီပုံရိပ်တွေကအားလုံးကိုခြောက်လန့်နေပါတယ
် Like this picture even you know it's stick in my head still right now
ဒီပုံရိပ်ကိုကျွန်တော်ခေါင်းထဲမှာဆွဲနေတာအခုထိပဲအတင်းပါဇက်ထဲကိုယူနေပူနေလောင်းချပါတယ်ဆိုမှရှာရောမျက်လုံးရောထွက်ကြနေပြီပေါ့အဲ့တညထဲမှာလောက်တာအဲ့ပုံတွေကြည့်ပြီးတော့တခုတော့လုံးမရမယ်အဖမ်းခံလို့ကိုမဖြစ်ဘူးလို့တွေးမိပါတယ်
အခုသူကစပိန်နိုင်ငံမက်ဒရစ်မြို့တော်မှာရောက်ရှိနေပြီးတော့အဲ့မှာခေလွန်ခွင့်လျှောက်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကလွန်ခဲ့တဲ့လေးလဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းတဲ့အချိန်ကစလို့အာဏာရှင်ဆန့်ကျင်မှုတွေစစ်ကောင်စီတပ်တွေအကြမ်းဖက်ဖြိုခွဲမှုတွေအခုဆိုရင်လူထုဘက်ကလက်နက်ဆွဲကင်တံပြန်တိုက်ခိုက်မှုတွေနဲ့နိုင်ငံကကစင်ကလေးအားဖြစ်နေပါတယ်။လူပေါင်း800ကျော်လည်းဖမ်းခံထားရသလိုသတင်းဌာနတွေသတင်းတောက်တွေလည်းရှောင်ပုံးနေရတဲ့အခြေအနေရောက်နေပါတယ်။ဒီအခြေအနေကိုစောင့်ကြည့်နေတဲ့ Reporting ASEAN အဖွဲ့ရဲ့လေ့လာချက်အရဆိုရင်ဇွန်လ3ရက်နေ့ထိသတင်းတော်89ဦးဖမ်းဆီးခံရပြီဖြစ်ပြီးလက်ရှိ52ဦးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ Frontier မြန်မာသတင်းဌာနက American သတင်းတောင် Danny Fenster ဆိုရင်သူ့နိုင်ငံပြန်မဲ့ဆဲဆဲရန်ကုန်လေစိတ်မှာမေလ24ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူဘယ်မှာရောက်နေလဲဆိုတာလည်းမသိရဘဲနဲ့အခုချိန်ထိဆိုရင်သတင်းတောက်3ကိုသတင်းမှဖြန့်ဝေမှုပါဝင်ပြည်တံတွေနဲ့ထောက်နဲ့အတီးတီးချမှတ်ပြီးပါပြီ။ဒီမိုကရေစီရဲ့စံကျင်ဆန္ဒပြသူတွေကိုစစ်ကောင်စီကနှိပ်ကွပ်မှုတွေအကြမ်းဖက်လှုပ်ဆောင်နေကြကအခုထိဆန္ဒပြမှုတွေလည်းရှိနေသေးပါ။ အဖမ်းဆီးတွေလည်းနေညာမပြတ်လှုပ်ဆောင်နေပါတယ
် We are just like waiting for the doors knocking actually you know
တကားခေါက်တန်ကိုအမြင်နားဆွင့်နေရတယ်တရားရုံးကလာရဲဆိုရင်သူတို့ရှူဖနှက်တန်ကြားရင်ပဲငါတော့လာခေါ်နေပြီလို့ကိုထင်နေမိတာအဲ့လိုဖြစ်နေတာကလည်းကျွန်တော်တယောက်ထဲမှာမဟုတ်ပါဘူးမြန်မာပြည်ကလူတွေအားလုံးအဲ့လိုမျိုးခံစားနေရတာပါမိုးရွာလို့မိုးချင်းရင်တော့မှကြောက်နေရတာတခါတလေမိုးရွာတဲ့အတန်ကလည်းတနတ်တန်နဲ့တူတယ်လေ
So when some like
ဒီလိုနဲ့ပဲကွန်မရက်ကျော်သူထိုင်းနယ်စပ်ကိုရောက်သွားခဲ့ပါတယ်ထိုင်းမှာလည်းအဖမ်းခံရရင်မြန်မာနိုင်ငံကိုပြန်ဖို့ခံရမယ်အရေးရှိတာမို့စပိန်သတင်းဌာနတစ်ခုရဲ့အစနဲ့စပိန်နိုင်ငံကိုသွားဖို့လုပ်ခဲ့တာပ
ါ My best friend and friends even right now some doctors and the teachers joined the that PDF to fight against the military
ကျွန်တော်ရင်းနှီးဆုံးတငယ်ချင်းရောတခြားတငယ်ချင်းတွေဆရာဝန်တွေကျောင်းဆရာတွေအားလုံးစစ်တပ်ကိုပြန်တိုက်ဖို့အတွက် PDF တွေကိုဝင်သွားကြတယ်လीပြီးတော့ကျွန်တော်ကဒီမှာရောက်နေပြီကျွန်တော်အရန်မတရားတယ်လို့ခံစားရတယ်တစ်ဖက်ကပြန်စင်းသားတော့လဲကျွန်တော်တို့လူသတင်းတောက်တွေတွားတိုက်နေတော့လဲသတင်းဘသူရေးမလဲပေါ့
Democracy you know protesters will break the military they think because right now many self organized groups are also appeared you know self organized
ပါအခုဆိုရင်ကိုဖာသာကိုဖွဲ့တဲ့အဖွဲ့လေးတွေပေါ်လာကြတယ်တရက်ကင်ပြီးတော့တိုက်လာကြတယ
် a lot of young people join
the national dollar ရင်းမှာပြည်သူတွေဘက်ကတော်တော်တွန်းလှန်နေရတဲ့အခြေအနေပဲမဲ့သူကဒီဒေါ်လာရေးကြီးအောင်မြင်လိမ့်မယ်လို့ယုံကြည်နေပါတယ်ရှင
်မေးသနာကြပါရှင်အခုတော့အမေရိကန်ကမြမနွေဦးရုပ်ရှင်ပွဲတော်အကြောင်းတင်ပြမှာပါကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမှာဂျွန်လ၄ရက်နေ့ကနေ20ရက်နေ့အထိမြမနွေဦးရန်ပုံငွေရုပ်ရှင်ပွဲတော်ကိုပြသနေပါတယ်။ဒီရုပ်ရှင်ပွဲတော်ကိုဘာကြောင့်ကျင်းပရသလဲဆိုတာကိုတော့စီစဉ်သူတဦးလည်းဖြစ်စာရေးဆရာလည်းဖြစ်ပြီးဘာကလေးတက္ကသိုလ်ရဲ့မြမစာဘာသာရဲ့ကတိခဖြစ်တဲ့ကန်ဝွန်က VOA ကိုအခုလိုရှင်းပြပါတယ
်။ကျွန်တော်တို့အားလုံးပေါ့လေဒီပွဲတော်စီစဉ်တဲ့လူတွေဟာရုပ်ရှင်လောကနဲ့ဟိုဆက်ဆက်နေတဲ့လူတွေဖြစ်ကြတဲ့အတွက်နောက်ပြီးတော့ကျွန်တော်တို့အားလုံးမြန်မာပြည်မှာအခုဖြစ်ပျက်နေတဲ့ကိစ္စတွေအတွက်စိတ်မကောင်းကြဘူးပေါ့နော်ပြီးတော့အထူးသဖြင့်ငြိမ်းချမ်းစွာဆန္ဒပြနေတဲ့လူတွေကိုတနည်းတစ်ပုံအကူအညီပေးခြင်းနဲ့ဟိုတက်ဟိုတက်နိုင်တဲ့ဘက်ကနေအကူအညီပေးခြင်းနဲ့ဆိုတော့ဒါကြောင့်ကျွန်တော်တို့အားလုံးဟိုရုပ်ရှင်ပွဲတော်လေးစီစဉ်လိုက်ရှင်စီစဉ်လို့ရှင်ကောင်းမယ်လို့စဉ်းစားပြီးတော့လုပ်လိုက်ကြတာပါရုပ်ရှင်ပွဲတော်ဆိုတော့ဒါဟိုမြန်မာပြည်အကြောင်းမြန်မာပြည်ယဉ်ကျေးမှုမြမာပြည်ရဲ့တမိုင်းကိုလူတွေကိုအတိပေးရလဲရောက်တယ်နောက်ပြီးတော့ရုပ်ရှင်ပွဲတော်ကိုလာပြီးတော့လက်မှတ်ဝယ်တဲ့ရတဲ့ဝင်ငွေတွေကိုကျွန်တော်တို့ကပြည်တွင်းမှာလိုအပ်တဲ့နေရာတွေကိုပြန်ပြီးတော့ဟိုအသုံးချလို့ရအောင်ပံ့ပိုးပေးလို့ရတယ်ဆိုတော့ဒါနှစ်ခုလုံးအကျိုးရှိတယ်ဆိုတဲ့အတွက်ကျွန်တော်ဒီလိုစီစဉ်လိုက်ရတာဖြစ်ပါတယ
်ဒါကတော့မြမနွေဦးဒီရုပ်ရှင်ပွဲတော်ကိုစီစဉ်သူဖြစ်တဲ့ကန်ဝွန်ပြောသားတာပါ။အွန်လိုင်းရုပ်ရှင်ပွဲတော်ဖြစ်တဲ့အတွက်ဘယ်နေရာဘယ်အချိန်မဆိုအွန်လိုင်းကနေအမေရိကန်ဒေါ်လာ30နဲ့စီရင်ပေးပြီးတော့ကြည့်ရှုနိုင်တယ်လို့လည်းသူကပြောပါတယ်။မြမနွေဦးရုပ်ရှင်ပွဲတော်မှာပြသတဲ့ရုပ်ရှင်ကားပေါင်း40နီးပါးရှိနေပြီးလက်ရှိနွေဦးဒေါ်လာရေးလှုပ်ရှားမှုမှတ်တမ်းတင်ရုပ်ရှင်အပါအဝင်ရွေးကောက်ပွဲကာလနဲ့မြမဒီမိုကရေစီရေးလှုပ်ရှားမှုတွေအကြောင်းတခါမြမလူမှုဘဝတွေအကြောင်းစတာတွေဒီမှတ်တမ်းတင်ရိုက်ကူးထားတဲ့ရုပ်ရှင်တွေကိုလည်းပြသနေတယ်လို့သူကပြောသားပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေးတယ်။နောက်တစ်နည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရစေရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုတင်ဆက်မှာပါ။ဦးကျော်စံသားကစီစဉ်တင်ဆက်ထားပါရှင်။ဟုတ်ကဲ့ကျမတို့အခုဒီ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ဆော့ဆော့ကဒီစပိုင်းဆိုင်ရာချွေရင်းမှုရှိသွားတဲ့အတွက်လဲတောင်းပန်ပါတယ်ရှင်အခုတော့ဒီကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသားကနေကောက်နှုတ်တင်ပြမှာပါဟုတ်ကဲ့ကျမတို့အခုဒီဥကျော်စံသားရဲ့ကောင်းဒီမူရင်းအပေါ်မပြတ်ကောင်းနှုတ်တင်ပြနေတဲ့ဒီကမ္ဘာသတင်းမီဒီယာတွေကပေါ့နော်မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုကျမတို့ဆက်လက်တင်ဆက်มาပါရှင်။ဒါအပြင်ကျမတို့ VOA မြန်မာပိုင်းကနေပြီးတော့အခုဒီနက်နက်ခင်းအစီအစဉ်တွေကိုရေဒီယိုအပြင်ရုပ်သံနဲ့ပါတင်ဆက်နေပါတယ်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်တယ်လို့ website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းကျမတို့အခုထုတ်လွှင့်နေတဲ့ radio အချိန်နဲ့တပြေးညီကြည့်ရှုနားဆင်အားပေးနိုင်ကြပါရရှင်အခုလို့ကျမတို့ထုတ်လွှင့်ချက်တွေကိုအခုကျမတို့ဒီထုတ်လွှင့်ချက်တွေကိုဟိုတိုက်ရိုက်နားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်လောလောဆယ်ကျမတို့ဒီဥကျော်စံသားရဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုဟိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကိုမတင်ဆက်ခင်မှာဒီဥကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်ပထမဆုံးမိကျင်တာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆီယနာချင်းစနစ်ဆန့်ကျင်တဲ့ဥကျော်မှုတွေမှာတိုင်းရင်းသားတွေရဲ့ပေါင်းမှုနဲ့ပတ်သက်ပါတယ်တိုင်းဒါဆွေးနွေးရမှာတိုင်းဒါလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းဒါလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ညာသူတို့ရဲ့ပါဝင်မှုဟာပြည်မနဲ့တပြေးညီဖြစ်နေပြီလားသူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြေးညီသဘောထားရှိကြပါလားဒီသူတို့ရဲ့ဒီမိုကရေစီတောင်းဆိုတဲ့အုံကြွမှုနဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားသူတို့ရဲ့ပါဝင်မှုကိုဘယ်လိုသုံးသပ်နိုင်မှာလဲခင်ဗျာပထမဆုံး
ကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြန်မှလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီညဉ့်ညံရေးကိစ္စဖြစ်တာပေါ့။နော်ညဉ့်ညံရေးဆွေးနွေးပွဲအဲတော့အရသာဆိုးရရေဒီကောက်ပွဲတက်လာအရသာဆိုးရရေတက်တယ်။နော် EU ရေပေါင်းစုံတဲ့ဒီညဉ့်ညံရေးဆွေးနွေးပွဲလွှမ်းနေတဲ့အချိန်ကာလဖြစ်တယ်။အဲတော့2021ဒီဖေဖော်ဝါရီလကျနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများမျှော်လင့်မှုထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းသားလက်နက်ကိုင်လေးပို့ရတော့အဲနဲတော်တော်လေးစဉ်းစားသွားတယ်ပြဿနာဖြစ်တယ်ဘာလို့လဲညီငယ်လူငန်းစင်းရနေပြီးတော့ဒီလက်နက်ကိုင်တိုက်ပွဲဘက်ကိုပြန်သွားတဲ့အနေအထားမျိုးဖြစ်တာပေါ့နောက်တစ်ခုကတိုင်းသားလက်နက်ကိုင်တွေကအဖက်ကပြောမယ်ဆိုလို့ရှိရင်တော့အဖက်ကလက်နက်ကိုင်တပ်တွေရှိတယ်အဲဒီအစိုးရဆိုတပ်မတော်နဲ့လည်းတိုက်ခိုက်မှုတွေရှိများတစ်ဖက်တခါလေညီငယ်ကြီးလုပ်ငန်းတွေပွားနေတာတစ်ဖက်တစ်ဖက်ကလည်းသူ့ဒေသသူ့တပ်ကိုပြီးတော့တစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကိုင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာတွေအချိန်ကြီးရှိတယ်ဗျရှိတဲ့အခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူလူဆန္ဒပြမှုတွေကနေလက်နက်ကိုင်ပုံမှန်မှုတွေကူးရတဲ့အချိန်မှာဒီအလုံးကတိုင်ပင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ်
ဟုတ်ကဲ့
ဒါပေမဲ့တိုင်းသားလက်နက်ကိုင်တွေဖူရတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်းသားဖွဲ့စည်းတွေတိုင်းရင်းသားပြည်နယ်တွေအခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရန်နိုင်စလောက်ယူနိုင်ဖို့လို့ကြိုးစားနေတယ်လို့မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါအဲ့တော့ဒီအခြေအနေမှာတိုင်းရင်းသားတွေကသူတို့အတွက်အခွင့်အောင်းတရားပဲအခွင့်အခါဆင်းတဲ့ကာလပဲဆိုပြီးတော့သူတို့စောင့်ကြည့်နေကြသလားအဲ့လိုဆိုရင်သူတို့အတွက်ကဘယ်လောက်ဒီအခွင့်အခါအကောင်းပေါ်ထွန်းလာနိုင်ပါသေးဒီခြေနေက
သူတို့အတွက်ခွင့်ကားကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့တွေအင်အားကြီးလာတာသူတို့ဖိတ်ချုပ်နိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျပြန့်လာတာဒီအနေထားပေါ်ကနေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းသားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်ဖို့တော့သူတို့စ조사နေကြတာပါပဲ
သူတို့စစ်တောင်စီဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြီးနေရတာလားသူတို့မဟုတ်
ဒီချင်းတို့သူတို့လက်ခံလာလိမ့်မယ်လို့အစဉ်အပြည့်လက်ခံသွားနိုင်တဲ့အခြေအနေရှိလို့ပြောနေနိုင်ပါရဲ့လား
ဒီမှာပြမတန်တာလက်နဲ့ကန်နေမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါရောမိုင်းလာဒေတာတွေကဒီနေ့ချိန်မှာဘာမှဘာလို့လှုပ်လဲမလို့မလို့ဘူးဆိုတာတော့သူကနာဝတနာဖက်ကေကိုဥသိစဉ်ဆိုတာခေပေါ်အခုနာဆန်ကစကောင်စီအန်ဒီအနာယူတဲ့ခေကိုသူတေတာသူအုပ်ချုပ်နေတယ်သူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တဲ့တန်တာလက်နဲ့ကန်နေဖို့ကတော့သူ့နယ်မြေသူ့ငွေကသူ့အနေထားနဲ့စဉ်းစားကြတာဗျဒါတခုပေါ့သူတေတာတခုကြတော့အဲ့ဒီနယ်ဒီမှာရှိတဲ့ဒီတီလူရဲ့လှူရှားမှုဥမာဆိုကြာနှုတ်ချင်းပေါ့ဒီပြင်းထန်လှူရှားကြတယ်အဲ့ဒီလူလူစနာပြဝဲတွေကနေလက်နက်ကင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခု KNU ဆိုလို့ရှိရင်လည်းဒီ KN ပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်သုံးခုကတော့ရောလေးထူကြတာပေါ့နော်အဲ့တော့ KN ပြည်နယ်ကတော့ KNU ရှိပြီးသားဆိုတော့တိတ်မထူကြဘူးဆိုပေမဲ့ကြာနဲ့ချင်းကတော့တော်လေးထူကြတယ်ဘာလို့ဆိုတော့လက်နက်ကင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းဆိုလို့ရှိရင်တော့ဆယ်နှစ်အတွင်းဆိုတော့လက်နက်ကင်တိုက်ပွဲမရှိတော့နေပါတော့နော်မရှိတော့နေပါနဲ့ဆိုလက်ငယ်တိုက်ပွဲဖြစ်လာတဲ့ခါကျတော့အထူးခြားဖြစ်စဉ်မျိုးပြောရပါမယ်။အဲနောက်ကချင်ပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ၃နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူလှရှာမှုနဲ့လူတိုက်ပွဲတွေပြန်ဖြစ်လာတာပေါ့။အဲတော့တန်သာလက်ငယ်ဖွဲ့စည်းကြီးကတော့ကျွန်တော်ထင်တယ်တခွေချင်းအနေနဲ့ကတော့သူ့အနေနဲ့သူကြိုးစားမှာပဲ။တစ်ဖက်ကလည်းနတ်ဆန်ကကောင်စီအနေနဲ့ကတော့တန်သာလက်ငယ်နေနဲ့အပြစ်ရရေးရေးတန်သာလက်ငယ်နေနဲ့ပတ်သက်ပြီးတော့အခွင့်အမ်းထူပေးဖို့ရတော့အစဉ်သင့်ရှိနေလိမ့်မယ်လို့ထင်ပါတယ်။
စစ်ကောင်စီအနေနဲ့တိုင်းရင်းသားတွေလူချင်းနဲ့အခွင့်အမ်းတချို့ကိုပေးဖို့အစဉ်သင့်ရှိနေတယ်လို့ယူဆနိုင်တယ်ပေါ့
လုံးဝတည်းဒီစစ်ကောင်စီအနေနဲ့တော့အလုံးဒီလက်နက်ကင်ဖွဲ့တွေတိုင်းရင်းသားလက်နက်ကင်ဖွဲ့တွေနဲ့စစ်ဆုံဆွေးနွေးဖို့တော့ကျွန်တော်သူနည်းမျိုးစုံနဲ့စူးစမ်းနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်အဲ့တော့ဥမာဆိုတော့ဒီခိုင်မအေးဟိုရက်ဒီတပ်ဝဲရက်တန်းထားတာနေစအဲတချို့ကိုဘာပြောမလဲအော်ဖစ်တေးဝင်အခွင့်အလမ်းမဟုတ်တော့အေးရဲ့လုပ်ပိုင်ခွင့်ကတော်များများခိုင်မာရနေဆိုတဲ့သတင်းတွေအလုံးသိနေကြလို့ပေါ့နော်အဲမျိုးဖွင့်ပေးထားတာတွေတော့ရှိပါတယ်ဒါကလည်းသူဒီမှမှထိချုပ်နေအောင်စူးစမ်းတယ်ဆိုတဲ့စောစောချက်တွေလည်းရှိတာပေါ့ဒါပေမဲ့ဘာလို့ဖြစ်လို့တိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော့အခွင့်အလမ်းပါတဲ့အချိန်ကာလလို့လို့တော့ပြောရပါမယ
်ဟုတ်ကဲ့ဆိုတော့ဒီဖက်မှကြည့်မယ်ဆိုရင် NUG နဲ့ CIPH တို့ကလည်းပဲတိုင်းသားတွေကိုဆွဲဆောင်စည်းလုံးတဲ့လုပ်ရက်တွေလုပ်လာတာတော့တွေ့ရပါတယ်အဲ့ဒါကောတိုင်းသားတွေကြော်ဘလောက်ထိလက်ခံနိုင်ပါသလဲသူတို့တွေကရောဒီဟာကိုတုံ့ပြန်ပြီးတော့ NUG နဲ့ CRPH တို့ဘက်မှာပုံမိုးပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်ပါသလားခင်ဗျာ
လောက်တဲ့ NUG နဲ့ PDF ကတော့ကျွန်တော်ပြောတဲ့ NUG နဲ့ကတော့စဖွဲ့စားစားဖြစ်နေတဲ့အခြေအနေမှာသူတို့ဘလောက်လုံနိုင်မလဲဆိုတာတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျာနော်အရင်တော့ကတော့ဒေါက်တာစိန်ဝင်းဆိုတဲ့လူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနိုင်ကြနေသားရှိမလားဆိုတာတော့သူတို့ရဲ့အဲလုံငယ်ဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တိုင်းလားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမယ်ထင်ပါတယ်တစ်ဖက်ကပြောမယ်ဆိုရင်တော့ဘာဖြစ်လို့လဲဆိုတော့ပြီးခဲ့တဲ့9နှစ်ကာလအတွင်းမှာ NLD ဆိုအနေနဲ့တိုင်းလားတွေတိုင်းလားပါတီနဲ့ဆက်ဆံရင်းမှာတော့တော်တော်ကြီးကောင်းကြီးမဟုတ်ဘူးဗျအဲ့ဒါကိုပြောင်းပြန်နိုင်ပြီးကြိုးစားမယ်ဆိုတော့သူတို့အများကြီးကြိုးစားရပါလိမ့်မယ
်ဆိုတော့အဲ့မြန်မာနိုင်ငံမှာအခုဒီမိုကရေစီလိုလာတဲ့အင်အားစုတွေကဆီယနာသိမ်းမှုကိုဆန့်ကျင်နေကြတဲ့တိုက်ပွဲပေါ်တယ်ဒီမိုကရေစီတိုက်ပွဲလို့ဆိုကြပါစို့ဒီတိုက်ပွဲအားလုံးကို front ကြိုကြည့်မယ်ဆိုရင်ဆရာအဲ့လက်နက်ကင်အင်အားစုတွေရဲ့အခန်းကဏ္ဍနဲ့ပြည်သူလူထုရဲ့အခန်းကဏ္ဍဘယ်ဘက်ကပိုပြီးအားစားတယ်လို့ပြောလို့ရမှာခင်ဗ
ျအဲ့လုံးလုံးစဲကတော့လက်နက်ကင်တိုက်မယ်ဆိုအယူဆတော့လွှမ်းနေတယ်ဗျာကျွန်တော်အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီစေစုနှစ်အတွင်းမှာဆိုလို့ရှိရင်တော့ဒါအမျိုးသားရင်ကြစီလို့ဥရေရေကောက်ဥပွဲဝင်ကြီးလို့အတော်လွှမ်းနေယူဆဖြစ်ပါတယ်အားလုံးကတတိယညောင်းကိုပဲယူကြည့်ကြတယ်အဲ့တော့ကဒါတမရကိုလက်နက်ကင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျာဒါပေမဲ့အခုကာလကျတော့သူကပြန်ကြောင်းပြန်ဖြစ်သွားတယ်အားလုံးကလက်နက်ကင်တိုက်မှာဖြစ်မယ်ဆိုတဲ့ယူဆဖြစ်တယ်အဲ့မှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးလို့အမျိုးသားညာစီပြောရင်တော့အာဒါကိုပြင်းပြထန်ထန်ရှုံချကြမယ်ကာလမျိုးဖြစ်သွားဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နက်ကင်ပြီးတော့တိုက်မယ်ဆိုရင်လေးလူကတော့လွှမ်းနေတယ်လွှမ်းနေတဲ့ခါမှကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နက်ကင်ဖွဲ့စည်းနေတယ်ဘူးဘူးမပေါ်သေးတဲ့အချိန်လက်နက်ကင်တိုက်တဲ့ကာလမှာတော့တိုင်းသားလက်နက်ကင်ဖွဲ့စည်းတယ်လက်နက်ပို့ပြီးတော့ညင်သာလိမ့်မယ်ထင်ပါတယ
်ဆိုတော့တခုပြောရစီရတာဒေါ်ဆန်းစုကြည်ရဲ့အခန်းကဏ္ဍဒေါ်ဆန်းစုကြည်ဟာဒေါ်ဆန်းပြောက်အနေနဲ့သူဒီအကြမ်းဖက်လက်နက်ကင်ရဲ့ဒီလမ်းကိုလည်းတစ်ခါမှအားမပေးခဲ့ပါဘူးအခုဒီသူရဲ့ဆက်နေအတွက်နေရာလဲအစကတော့အနုနီ non violence non cooperation ဆိုတဲ့ဘောမျိုးနဲ့သူစပီးလုပ်ခဲ့ရတာဖြစ်ပါတယ်ဆိုတော့ ဆိုတော့အခုခါမှာကျွန်တော်ကင်ဘက်ကိုဥပ္ပိလာတော့အဲ့လမ်းညမှာဆွေးဖြီးသွားပြီလို့များပြောကြမှာပြောရမှာခင်ဗျာ
လုံးလုံးလည်းပေါ့ဗျာဒေါန်ဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွဲလာတဲ့ဒေါ်များဖြစ်သွားပြီဗျာဆိုတော့လက်နက်ကင်ဒေါ်လာကြီးကိုဒေါန်ဆန်းစုကြည်ဆန့်ကျင်နေဆိုရဲအချက်လက်တွေအများကြီးရှိပါတယ်သူရဲ့ပြောဆိုချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွင့်မယ်ဆိုပြီးတော့ NUG ရတော့ဖြစ်သွားတယ်အဲ့တော့လမ်းကြောင်းရတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့ဒါလည်းမသာဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါန်ဆန်းစုကြည်လက်ထက်ကပြောခဲ့တာနဲ့အခုပြောခဲ့တာကြောင်းမြတ်ဖြစ်သွားအဲ့တော့ဒေါန်ဆန်းစုကြည်ကလုံးလုံးတယ်မှာအကျဉ်းကြခံနေရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့သူပြန်တော့ဟာရင်ဘာဖြစ်မလဲဆိုရင်မိကောင်ကတော့တော်များထုတ်ကြတယ်ဗျ။နော်တော်များထုတ်ကြတဲ့ခါကျတော့ DS ကစောင့်ကြည့်ရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်။လောလောဆယ်ကျွန်တော်တို့ကြိုပြောဖို့ကတော့ဖြစ်ပါတယ
်။ဟုတ်ကဲ့အလားတူကြိုတင်ပြောခဲ့တဲ့မိကောင်တို့ခုကိုပဲနောက်ဆုံးအနေနဲ့မေးပါစီ။အခုဖြစ်နေတဲ့ပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုရက်ဒီမိုကရေစီတိုက်ပွဲအုံတွားမှုကြီးဟာမကြမ်းမီအချိန်အတွင်းမှာပွဲပြသွားနိုင်သလားသူတို့မျိုးရေရှည်တိုက်ပွဲတရဖြစ်သွားနိုင်သလားဆိုတာစိတ်လာလာကိုနည်းနည်းခံမှန်းပြအောင်ခင
်ဗျာလုံးဝအချိန်ဒီမှာတော့ခုနကကျွန်တော်ပြောသလိုပဲဗျာပြီးခဲ့တဲ့7နှစ်နဲ့မတူတော့တော့မယ်လူတွေကတော့လက်ရက်ငိုင်တိုက်မှဖြစ်မယ်ဆိုတော့အော်သာလွှမ်းနေတယ်စစ်စစ်စင်းနေပြောလို့ရှိရင်သစ္စာပေါက်ဒလန်လို့ဆွဆွဲနေတဲ့အီလူကလွှမ်းနေတဲ့ခါဖြစ်တဲ့ခါကျတော့ဒီလက်ရက်ငိုင်ပုံကံမှုတွေတိုက်ခိုက်မှုတွေမျိုးရင်းတိုက်ခိုက်မှုတွေခြေလက်ကတိုက်ခိုက်မှုတွေဒီတိုင်းလာပြီးတာတိုက်ခိုက်မှုတွေကတော့အချိန်ကိုမြင့်နေမှာပဲဗျာ။နော်။အချိန်ကိုမြင့်နေမှာပဲ။ဒီဟာကကျွန်တော်ထင်တယ်နှစ်နှစ်သုံးနှစ်လောက်ဒီအချက်တည်းကိုကျွန်တော်တို့ဟိုဖျက်ရလိမ့်မယ်လို့ထင်ပါတယ်။အဲကျွန်တော်လက်နက်ကင်ကြိုက်တဲ့အခါမှာအယူဆနှစ်မျိုးတော့ရှိရဗျာ။တစ်ခုကလက်နက်ကင်ပြီးတော့အပီးတိုင်းဆိုတာကိုအယူဆကိုပြီးဆောက်နိုင်တာပေါ့ဗျာ။တစ်ဖက်ကိုချိန်မောပြီး။နောက်တစ်ခုကတော့လက်နက်ကင်တိုက်အင်အားတည်ဆောက်ပြီးတော့အင်အားဘယ်လန့်အင်အားညှိနှိုင်းကြီးဖြစ်တဲ့အချိန်မှာစကားပြောပြီးကိုခွန်ယူမယ်ဆိုတဲ့စိတ်ကူးစိတ်တမ်းမျိုးလည်းတွေ့ရပါတယ်။နော်အဲ့တော့ဒါပါပဲဖြစ်ဖြစ်ကျွန်တော်မောင်အပြင်းနေချင်းနေနဲ့ပြောမယ်ဆိုရင်တော့ဒါမဲ့၃နှစ်ကာလလောက်အတွင်းကတော့ဒီလက်နက်ကင် brief ကကြတဲ့ကိုရှောင်မိုးတော့ခက်လိမ့်မယ်ထင်ပါတယ်
ကျောင်းစံသားရဲ့မြမကြီးတုံးတက်ချက်အစီအစဉ်မှာဒီစီစဉ်မှာမြမနိုင်ငံမှာအာနာသိန်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူပေါင်းပါဝင်မှုကဘလို့အခြေအနေရှိနေပါသလဲသူတို့ရဲ့ပူပေါင်းပါဝင်မှုကဘလောက်အရေးပါပြီးဘာတွေဖြစ်လာနိုင်သလဲဆိုတာနဲ့ပတ်သက်ပြီးတော့မြမနိုင်ငံတိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဦးမောင်မောင်စိုးနဲ့ဦးကျော်စံသားကဆွေးနွေးတုံးတက်ခဲ့တာကိုနားဆင်ခဲ့ကြတာပါရှင်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စင်တင်ပြတာကိုကျွန်တော်တို့အဆင်ကြည့်ရှုကြရအောင်ပ
ါရက်ဆက်ကြံကြုံမှုတွေကိုကိုယ်တိုင်မကြုံတွေ့ရသေးတဲ့သူတွေအနေနဲ့စိတ်တည်ငြိမ်မှုရရှိအောင်လှုံ့ဆော်မှုအလွယ်ကူနိုင်ပေမဲ့ရက်ဆက်ကြံကြုံမှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့သူတွေအနေနဲ့ကတော့စိတ်တည်ငြိမ်မှုရရှိအောင်လှုံ့ဆော်တဲ့နေရာမှာခက်ခဲမှုတွေရှိနေမှာပါရက်ဆက်ကြံကြုံမှုတွေနဲ့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့သူတွေဟာရင်ဆိုင်ကြုံတွေ့ခဲ့ရပြီးတဲ့အချိန်မှာကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုပြန်စဉ်းစားမိတိုင်းဆိုရင်ပူပန်ထိတ်လန့်ကြောက်ရွံ့မှုတွေကိုခံစားရတဲ့အပြင်အခုလိုမျိုးထပ်ပြီးကြုံတွေ့ရအောင်မလားဆိုတဲ့စိတ်နဲ့နေညမပြတ်ဆိုရင်ပူပန်ထိတ်လန့်ကြောက်ရွံ့နေကြရလေရှိပါတယ်။ရက်ဆက်ကြံကြုံမှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့သူတွေအတွက်ကူညီဆောင်ရွက်ပေးနိုင်မယ့်အဖွဲ့အစည်းတွေရှိနေတာကိုတွေ့ရပါတယ်။ရက်ဆက်ကြံကြုံမှုတွေနဲ့ကြုံတွေ့ခံစားခဲ့ရတဲ့သူတွေအနေနဲ့လည်းစိတ်ပိုင်းဆိုင်ရာအကူအညီရယူနိုင်တဲ့အဖွဲ့အစည်းတွေကိုဆက်သွယ်တွေ့ဆုံမှုလို့ပြီးဆက်သွယ်ဖို့အခက်အခဲဖြစ်နေရင်မိမိကနေတဆင့်အကူအညီတောင်းလို့ရတယ်လို့ UK နိုင်ငံမှာနှလုံးအထုကုဆရာဝန်တူဖြစ်သူဒေါက်တာတင်ဆန္ဒလွင်ကအခုလိုပြောပါတယ
်ဟိုပမာလူမျိုးတွေတက်နိုင်အောင်ဆိုပြီးတော့သူအများကြီး short ထားပေးတယ်ညီမဒီမှာဆိုလို့ရှိရင်နိုင်ငံခြားခိုးစီတက်တယ်ဆိုလို့ရှိရင်တကယ်ကိုပေါင်၄00လောက်ပေးရသူကဒီမှာဆိုလို့ရှိရင်တကယ်10ခန်းလောက်နဲ့လုတ်ပေးထားအမှန်ဆိုလို့ရှိရင်သူကတကယ်ကို well known internationalcoach တရားကွာသူဒီသူနိုင်ငံသူအော်စတြေးလျမှာနေရအမဒါပေမဲ့ပမာလူမျိုးပါအမကသူနိုင်ငံသားသားတိမ်ပေါင်းများဆိုတော့သူ coach လုပ်ပြီးတော့ဒီ practice တွေကလည်းတကယ် powerful ဖြစ်ပြီးတော့ effective ဖြစ်တယ်သူကောင်းကောင်းဒီဈေးယူလို့ရတယ်ဒါပေမဲ့တကယ်ကိုပမာလူမျိုးတွေကိုသူကုမီညီပေးချင်တော့အဲ့လိုမျိုးတွေလုပ်ပြီးတယ်အခုဒီလိုဖြစ်တဲ့အချိန်မှာလည်းတကယ်ကို freely ရှိရဲဆိုတော့အမအဲ့ဒါညီမအရင် recommend လုပ်ပါတယ် Arabic use ဆိုတာအဲ့နောက်ပြီးညီမရဲ့ email ပေးမယ်ညီမ email ပေးမယ်ပါဆိုညီမမကိုကိုရိုင်းနဲ့လုံနေရတဲ့အတွက်ကြောင့်ပေါ့နော်ဒီ crisis မှာပိုဆိုးတယ်အရင်လောက်ရတယ်လုံနေရတဲ့အကြောင်းမလို့အဲ့ဒါဆိုတော့အဲ့ဒီ resources တွေရှိတယ်ဆိုတော့သိချင်တဲ့လူတွေညီမကို email ပို့လို့ရတယ်ညီမပေးလို့ရတယ်နောက်တစ်ခုအရေးကြီးတာညီမအခုလုံနေတဲ့ volunteer group နှစ်ခုပေါ့နော် And a coup, the kua and Yamalua, Mua Pamono, Mua Pelo, let the Chua Dijare. Now the kua jarre, Nita health, to do our way group, Nita health Kajang and Yama Wakita. A quayale to go your global movement for Myanmar democracy, so BOD, Babonzo money, your Kono, or Lobin Yabona to go internationally. So at mental health group solution le kuna pyo de myi sai khon a pe bo di one to coach de ke o le s di sai pain sai ya na patat de pinya shin ni ba sai ke si ba de dilo myo coach de ba de di di list na yin phwin chin le na thong yin phwin chin le purely so le na thong pe mae lu shi ye di counseling lo chin le so shin counsel lo pe mae lu shi ye coaching shi ye a ha le bo no a ha le lo pe ni de a group shi ba de mita health so ra google di di facebook ma mita health so ra shi ye a ha type of lotion to be on the so the day the Jimuna Pedro, Pilogin, you may be met the Chamilogin, Macro, Magra, and my volunteer Loki. So now the group got a revitalized minds Myanmar, so Rapono, revitalized minds Myanmar, so Rale, the Facebook group share. So to a major letica, a ma quetale solution. Fallen heroes, if not, Titolema, so that social doare, Lure, Mitazure. So yan trauma ya le le tharou ma pyaw na be ya lu yi daw yan trauma ya ja de so di sui myo ta chin ni kaun nong paw no di a lu lu myo adika twet tharou ye sait o khon a tharou blo sat pyaw shi set a ma blo khon a ne shi set a ma le paw no a twet ko kunyi be da paw no kunyi be mae lu re ko a volunteer ri ya 200 jaw ya bi paw
ရက်ဆက်ကြံကြုံမှုတွေဂျုံတွေခံစားခဲ့ရတဲ့သူတွေကိုစိတ်ပိုင်းဆိုင်ရာအကူအညီတွေရရှိအောင်ဝမ်းမွန်းကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒါကတော့ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူထုနဲ့ကျမကြီးအစီအစဉ်ပါရှင်ဆက်လက်ပြီးတော့ကိုရနိုင်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပ
ါ Myanmar's military is a force of chaos not stability.မြန်မာစစ်တပ်ဟာတည်ငြိမ်မှုကိုမပေးနိုင်ဘူးဖျော်ဖျဲဖြစ်စေတဲ့
အင်အားတွေမှာငြိမ်းချမ်းရေးရဖို့အတွက်ဝတ်ပြုဆူတောင်းလိုက်တာတခါဘယ်ဂျန်ကွင်းလက်လူဒဘရိုင်းနာစပိန်ကွင်းလက်လူဘော့စကတ်အပါဝင်အသင်းတွေရဲ့ယူရိုပြိုင်ပွဲဝင်ဖို့နောက်ဆုံးအခြေအနေနဲ့တခြားထိပ်တန်းရောက်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ယူရို2020ဥရောပဖလားဘောလုံးပွဲကတော့လာမယ့်တောက်ချာနဲ့ဂျွန်လ17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်အခုဒီချိန်ယူရိုပြိုင်ပွဲရဲ့ထူးခြားချက်ကတော့ယူရိုပြိုင်ပွဲကျင်းပတာနှစ်60ပြည့်အထိမ်းအမှတ်ဖြစ်တဲ့အင်ရှင်နိုင်ငံကိုတီးတန့်ရွေးချယ်ကျင်းပတာမဟုတ်ဘဲဥရောပတဝန်းကမြို့ကြီး17မြို့မှာခွဲပြီးတော့ကျင်းပသွားမှာဖြစ်ပါတယ်ပွဲဥရအဖြစ်နဲ့ကတော့အီတလီနဲ့တူရကီတို့ရောမမြို့ကအိုလံပစ်ဂွင်းကြီးမှာကစားကြမှာဖြစ်ပါတယ်အခုလိုယူရိုပြိုင်ပွဲကျင်းပဖို့ရပိုင်းအလိုမှာပဲစပိန်အသင်းကောင်းဆောင်ဆာဂျီယိုဘုစကက်ဟာလည်း COVID-19 ကူးစက်ခံထားရတယ်လို့စပိန်ဘောလုံးဖွဲ့ချုပ်ကအနေနဲ့ဒီမှာကြေညာလိုက်ပါတယ်။လာမယ့်ဇူလိုင်လ14ရက်နေ့ဆွီဒင်နဲ့အဖွဲ့ပွဲမတိုင်ခင်10ရက်လို့မှာပဲဗိုင်းရပ်စ်ကူးစက်ခံထားရတယ်ဆိုတာကိုစစ်ဆေးတွေ့ရှိခဲ့ပြီးတော့ကျန်တဲ့ကစားသမားတွေကတော့ကူးစက်ခံထားတာမရှိဘူးလို့ဆိုပါတယ်။စပိန်အသင်းဟာအုပ်စုအီမှာတော့ဆွီဒင်၊ပိုလန်၊ဆလိုဗာကီးယားတို့နဲ့ကစားရမှာဖြစ်ပါတယ်။အင်္ဂလန်အသင်းကတော့ပြီးခဲ့တဲ့ဩစတြီးယားနဲ့ခြေစမ်းပွဲမှာဒဏ်ရာရသွားလို့ယူရိုပွဲနဲ့လွဲချော်သွားခဲ့တဲ့လီဗာပူးနောက်တန်းလူထရန့်အလက်ဇန်ဒါအနိုးနေရာမှာဘရိုက်တန်နောက်တန်းလူဘန်ဝိုက်ကိုအစားထိုးလိုက်တယ်လို့အင်္ဂလန်နိပြဂါရက်ဆောက်ဂိတ်ကကြေညာလိုက်ပါတယ်ဘယ်ဂျန်သင်းကတော့အားထားရတဲ့ကွင်းလယ်လူကေဗင်ဒဘရိုင်းနာပြိုင်ပွဲအတွက်ပြင်ဆင်ဖို့အသင်းနဲ့အတူပြန်ပြီးတော့ပါဝင်လာပြီဖြစ်ပါတယ်ချယ်ဆီနဲ့ပြီးခဲ့တဲ့ချန်ပီယံစ်လိဂ်ဖိုင်နယ်မှာမျက်နှာနဲ့ဒီမျက်လုံးအိမ်ဒဏ်ရာရသွားခဲ့တဲ့အတွက်ပြိုင်ပွဲနဲ့လွဲချော်နိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေအစောပိုင်းကထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့ဒီဒဏ်ရာကိုအသေးစားခွဲစိတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်တနင်္လာနေ့ကစပြီးတော့အသင်းနဲ့အတူလေ့ကျင့်မှုတွေပြန်လုပ်နေဖြစ်ပြီးတော့ဒီအတွက်လည်းစိတ်သက်သာရမိတယ်ဆိုပြီးတော့ Belgian Nibia Martinez ကပြောလိုက်ပါတယ
် He wasn't the type of surgery that is for the full structure of
မြေခွန်ရိုးရှေ့ပိုင်းတစ်ခုလုံးကိုခွဲစိတ်တာမျိုးမဟုတ်ပါဘူးဒါကရေရှည်မှာထပ်ပြီးတော့ပြဿနာမဖြစ်အောင်လုပ်တာဖြစ်ပြီးပြန်ကောင်းဖို့အတွက်လည်းအချိန်ကြာကြီးယူစရာမလိုတဲ့အသေးစားခွဲစိတ်မှုပါမိနစ်20လောက်ပဲကြာလိုက်ပြီးတော့အားလုံးအဆင်ပြေပါတယ်
ဘယ်ဂျန်သင်းဟာအုပ်စုပြီးမှတော့ဒန်မတ်ဖင်လန်ရုရှားတို့နဲ့အုပ်စုတွေကြာနေပြီးတော့ပွဲဥရဖြစ်တဲ့ရုရှားနဲ့စနေနေ့မှာကစားမှာဖြစ်ပါတယ် FIFA ကမ္ဘာစင်တစ်ဖြစ်တဲ့ဘယ်ဂျန်သင်းဟာကစားသမားကောင်းတွေအတော်များများနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့ပြီးခဲ့တဲ့ကမ္ဘာဖလားပွဲမှာလည်းတတိယရထားတဲ့အတွက်ယူရိုပြိုင်ပွဲကိုဘိုဆွဲနိုင်ခြင်းရှိတဲ့အသင်းတွေကတခုဖြစ်တယ်လို့လည်း ကျွမ်းကျင်သူတွေကခံမှန်းနေကြပါတယ်အင်္ဂလန်ဘက်မှာတော့အင်္ဂလန်ပရီးမီးယားလိဂ်ရဲ့ကြီးစားဘောလုံးသမားများအဖွဲ့ချုပ် PFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတော့မန်စီးတီးကကယ်ဗင်ဒဘရိုင်းနာကရသွားပါတယ်ဒါဟာဒဘရိုင်းနာအတွက်တော့ PFA ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုကိုတနစ်စတိုက်ရလိုက်တာလည်းဖြစ်ပါတယ်
It's crazy isn't it you talk about two legends
of the game you know မယုံနိုင်တော့အောင်ပါပဲဟုတ်တယ်မလားခင်ဗျားပြောရသူနှစ်ယောက်ကဘောလုံးမှာတကယ်အထင်ကြီးကစားသမားနှစ်ယောက်တယောက်ကအကောင်းဆုံးတိုက်စစ်မှုတွေတဲ့ကတယောက်နောက်တစ်ယောက်ကကြတော့တမိုင်းတစ်လျှောက်အကောင်းဆုံးနှစ်ယောက်ထဲကတယောက်ဆိုတော့အဲဒီလိုလူတွေမျိုးကိုရလိုက်တာဆိုတော့တကယ်ကိုမယုံနိုင်တော့အောင်ပါပဲ
PFA ရဲ့တနစ်တာအကောင်းဆုံးလူငယ်ဘောလုံးသမားစုကိုတော့ Man City နဲ့ England ကွင်းလယ်လူ Phil Foden ကရသွားခဲ့ပါတယ
်။ Really honored, you know, there been some great players in the past that have won it.
တကယ်ကိုဂုဏ်ယူမိပါတယ်ဒီစုကိုအရင်ကတကယ်ကောင်းတဲ့တချို့ကစားသမားတွေရခဲ့တာပါ။ဒီနှစ်မှာလည်းတကယ်ကောင်းတဲ့လူငယ်ကစားသမားတွေရှိတဲ့ကြားကရလိုက်တဲ့အတွက်ကံကောင်းတယ်ပြောရမှာပေါ့။ဒီစုကိုရတဲ့အတွက်ဝမ်းသာမိပြီးကျွန်တော်တို့တော့ထူးခြားပါတယ်ဗျာ
ဒီမတိုင်ခင်အာဇာကလောင်ရှင်တွေကရွေးတဲ့ပရီးမီးယားလိဂ်ရဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့မန်စီးတီးနောက်တန်းလူရိုဘင်ဒီယက်စ်ကရသွားခဲ့ပါတယ်ခင်ဗျာဖိလစ်ပိုင်နိုင်ငံကနံပါတ်ကြီးလက်ဝဲကစားသမားမန်နီပက်ကီယောကတော့သူ့ရဲ့ဖိလစ်ပိုင်နိုင်ငံအပါအဝင်မြန်မာနိုင်ငံနဲ့ကမ္ဘာတစ်ဝှမ်းမှာငြိမ်းချမ်းရေးတွေရဖို့အတွက်ဝတ်ပြုဆူတောင်းကြဖို့ကိုသူ့ရဲ့ Facebook လူမှုကွန်ရက်မီဒီယာကနေတဆင့်ကျွန်တော်9ရက်နေမှာပဲပြောလိုက်ပါတယ်။သူ့မိသားစုနဲ့သူဝတ်ပြုဆူတောင်းဖို့လုံနေချိန်မှာအသက်21နှစ်အရွယ်လူငယ်ဘောလုံးသမားလေးမိုင်းတီတေဆုံးခဲ့တာနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့ပြည်တွင်းစစ်အတွင်းမှာအသက်ပေါင်းများစွာဆုံးရှုံးနေရတာတွေဟာကျွန်တော်တို့ရဲ့အနာဂတ်တွေလူငယ်တွေအတိတ်ပဲမဲ့ဆုံးရှုံးနေရတာဖြစ်တဲ့အတွက်ဝန်ထမ်းကြောင့်ပြောကြားထားပြီးတော့တကမ္ဘာလုံးကိုလည်းသူနဲ့သူဝတ်ပြုဆူတောင်းကြဖို့ကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ Tennis တရင်းဒီဘက်မှာတော့ပြင်သစ် Open Tennis ပြိုင်ပွဲဘက်မှာ Switzerland နိုင်ငံက Roger Federer ဟာပြိုင်ပွဲကနေနှုတ်ထွက်လိုက်ပါတယ်။တတိယအဆင့်မှာ Dominic Kafer ကိုနိုင်ပြီးတော့သတ္တုထအဆင့်ကိုတက်ပြီးတဲ့နောက်ပြိုင်ပွဲကနေထွက်လိုက်တာပါ။ Federer ကတော့ဒူးနဖတ်စလုံးကိုခွဲစိတ်ပြီးပြန်ပြီးနလန်ထူဖို့လုပ်နေတဲ့အချိန်မှာသူ့အနေနဲ့ခန္ဓာကိုယ်ကလက်ခံနိုင်တာထက်ပိုပြီးတော့မလုပ်သင့်တာကြောင့်သူ့ရဲ့အသင်းနဲ့တေးချာတိုင်ပင်ဆွေးနွေးပြီးတော့ထွက်လိုက်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အမျိုးသမီးဘက်မှာတော့ American က Serena Williams ဟာသရုပ်ထအစ်စ်မှာပဲ Kazakhstan က Alina Rybakina ကို 6-3-6-5 နဲ့နှစ်ပွဲပြတ်ရှုံးနိုင်ပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပါတယ်။ဒါကြောင့်အသက်39နှစ်ရှိဖြစ်တဲ့ Serena အနေနဲ့တချိန်ကဒီ Margaret Court Grand Slam 24ကြိမ်ဘိုးဆွဲထားတဲ့စံချိန်ကိုလိုက်မီနိုင်ပါအောင်လားဆိုတာကတော့အခုချိန်မှာမေးခွန်းထုတ်စရာဖြစ်လာနေပါတယ်ခင်ဗျာ။ Tokyo Olympic ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုတရားရဂိုင်းတို့အပြည့်အဝလှုပ်ဆောင်သွားမယ်လို့ပြောလိုက်တဲ့ချိန်ထဲမှာပဲပြိုင်ပွဲကိုဖျက်သိမ်းနိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်း2020 Tokyo Olympic Committee ဥက္ကဋ္ဌဆေကိုဟာရှီမိုတိုကဝန်ခံပြောဆိုလိုက်ပါတယ်။ဗိုင်းရပ်စ်ကြောင့်ဂျပန်နိုင်ငံသားအတော်များများကပြိုင်ပွဲကိုစန့်ကျင်နေကြတာပါ။ဒါပေမဲ့လူမှုစတန်တစ်ခုမှာတော့ပြိုင်ပွဲကိုကျင်းပသွားမယ်လို့ဂျပန်နိုင်ငံသားထက်ဝက်ကျော်လောက်ကထင်နေဆိုပြီးတော့ဖော်ပြနေပါတယ်။အချိန်တည်းမှာပဲပြိုင်ပွဲရဲ့အကြီးတန်းတာဝန်ရှိသူတယောက်ဟာဂျွန်လ9ရက်နေ့ကပဲမြေအောင်ယထားရှိကိုခုံချပြီးတော့အဆုံးစီရင်သွားတယ်လို့တိုကျိုရဲတပ်ဖွဲ့ကကိုးကားပြီးတော့ဂျပန်ရုပ်သံသတင်းတစ်ခုမှကြေညာထားတယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
အားကစားကဏ္ဍကိုကိုရနိုင်တင်ဆက်ခဲ့တာပါဒီကနေ့မနေ့အစီအစဉ်မှာစပိုင်းဆိုင်ရာချွေးရမှုတချို့ရှိခဲ့တဲ့အတွက်လည်းတောင်းပန်ပါရရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ဦးကျော်စန်သာကကောက်နှုတ်တင်ပြမှာပါရှင်
။ Myanmar's military is a force of chaos, not stability. မြန်မာစစ်တပ်ဟာတည်ငြိမ်မှုကိုမပေးနိုင်ဘူး။ဖျော်ဖျဲဖြစ်စေတဲ့အင်အားစုသာဖြစ်တဲ့ဆရဲခေါင်းစဉ်နဲ့ Andrew Nationson ရေးဆောင်းပါးကို foreignpolicy.com ကဦးစောထုတ်ပြောပြလိုပါတယ်။အနာသင်းပြီးကျင်းပတဲ့တမတော်နေအခမ်းအနားမှာဗိုလ်ချုပ်မှုကြီးမြောက်နိုင်ကစစ်တပ်ဟာတိုင်းပြည်ကိုမပြိုကွဲအောင်ထိန်းသိမ်းထားနိုင်တဲ့တခုတည်းသောအင်အားစုဖြစ်တဲ့ဆရာကိုဘယ်သူမှမငြင်းနိုင်ဘူးလို့ပြောခဲ့ပါတယ်။အဲဒီအချိန်ကစပြီးတော့နင်းညံသောဆန္ဒပြနေတဲ့လူတွေကိုအကြမ်းဖက်နှင်းနှင်းတပ်ဖြတ်လာခဲ့တာဆီရကျော်သွားခဲ့ပြီလို့ဆိုပါတယ်။အင်းဒီယားနိုင်ငံတွေကတော့နင်းညံစွာအဖြေရှာဖို့ကြိုးပမ်းနေကြပြီမဲ့ဒီမိုကရေစီအင်အားစုတွေဘက်ကတော့စစ်တပ်နဲ့ဆွေးစားအဖြေရှာတာဟာစစ်ကောင်စီရဲ့အနာသိမ့်မှုကိုအစိမ့်မှပြရာရောက်မယ်လို့ယူဆနေကြပါတယ်။ဒေသရင်းစစ်တပ်အနေနဲ့မြန်မာနိုင်ငံမှာ ဖော်ဗက်ကျူးလို့ခေါ်တဲ့အင်အားအာဏာဟာခွက်ဖြစ်မှာကိုစိုးရိမ်နေကြတယ်ဆိုတာနားလည်နိုင်ပေမဲ့တပ်မတော်ရဲ့လူရက်ကတော့တိုင်းပြည်မတည်မငြိမ်ဖြစ်အောင်လုပ်နေတယ်လို့ပဲဖြစ်နေတယ်လို့လည်းဆိုထားပါတယ်အခုလိုအာဏာသိမ်းလိုက်တဲ့အတွက်အင်းသားလက်နက်ကိုင်ဖွဲ့နေတိုက်ပွဲတွေပြန်လည်ဖြစ်လာစေတယ်လို့လည်းရည်သားထားပါတယ်ခင်ဗျာ In limbo, migrant workers struggle with the Myanmar coup and COVID-19. ဆရာနာသိမ်းပြီးတော့အနာဂတ်မေးမြန်းရာဖြစ်နေတဲ့ထိုင်းရောက်မြန်မာလူသားတွေရဲ့ဘဝဆိုတဲ့ကောင်းစဉ်နဲ့ Roy Saiwon Subanier ရဲ့ဆောင်းပါးကိုတော့ New Mandala မှာဖတ်ရပါတယ်။မြန်မာဒီမိုကရေစီနောက်ပြန်လျှော့ကျသွားတဲ့အတွက်ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာလူသား၄သန်းကျော်အတွက်အနာဂတ်ဟာမေးမြန်းရာဖြစ်သွားတယ်၊ချင်းချောက်ခံလာရတယ်လို့ဆိုထားပါတယ်။ထိုင်းမြန်မာနှစ်နိုင်ငံလုံးရဲ့လူဝင်မှုဆိုင်ရာအာဏာရဲ့မူဝါဒတွေကြောင့်ခီးသွွားအထောက်ထားကုန်ဆုံးတော်မဲ့သူတို့ဟာအထောက်ထားမဲ့သူတွေဖြစ်သွားနိုင်ပါတယ်။အခင်စီအစိုးရအဆက်ဆက်လက်ထက်တိုင်းပြည်ကထွက်ခွာသွားခဲ့ရတဲ့မြန်မာလူသားတွေဟာ2012တုန်းကဒေါ်အောင်ဆန်းစုကြည်ထိုင်းကိုရောက်လာပြီးနောက်သူတို့ကိုပြင်မထားဘူးလို့ပြောခဲ့တဲ့အတွက်အတက်ခဲ့ကြပါတယ်။2015မှာတိုင်းပြည်ကိုပြန်ပြီး NLD အတွက်မဲထည့်ခဲ့ကြတယ်လို့လည်းဆိုထားပါတယ်။အဲ့2017အနာသိမ့်ပြီးတဲ့အချိန်အထိကတော့ရေကောက်ပွဲပြီးသွားရင်သူတို့ဟာအခုတက်လာမဲ့အစိုးရလက်ထက်မှာတိုင်းပြည်စီးပွားရေးကောက်လာပြီးကိုတိုင်းပြည်ကိုပြန်ပြီးအခြေချနိုင်မယ်သူတို့ကနိုင်ငံမှာခွဲခြားဆက်ဆံနေရတဲ့ဘဝကလွတ်ကင်းတော့မယ်လို့မျှော်လင့်ခဲ့ကြပါတယ်တဲ့သို့တော်လည်းအခုအနာသိမ့်လိုက်ပြီးတဲ့အချိန်မှာတော့ကိုတိုင်းပြည်ကိုပြန်နိုင်ဖို့အနေနဲ့သာသာကိုတိုင်းပြည်နဲ့အဆက်အသွယ်လိုရတာတော့မှအနောက်ဆက်တွေကြုံလာရတဲ့အတွက်ပြည်တွင်းမှာဘာဖြစ်နေလဲဆိုတော့တော့မှအမှန်တကယ်မသိနိုင်တော့ဘူးဖြစ်နေတယ်လို့ဆိုထားပါတယ်စစ်ကောင်စီအနေနဲ့သူတို့လိုပြည်ပရောက်လူသားတွေရဲ့အရေးကိုလက်ကြည့်မဲ့အလားအလာမတွေ့ရသလို NUG အစိုးရဆိုတာကလည်းဘာမှလုံထန်စွမ်းစီမံမဟုတ်ဘူးလို့ယူဆနေကြပါတယ်ခမန်းကြီးအဖြစ်မြန်မာလူသား5သိန်းဟာလာမယ့်ဇူလိုင်လကျရင်နိုင်ငံကလက်မှတ်သက်တမ်းကုံဆုံတော့မှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာနောက်ဆုံးထုတ်လို့ပြောပြလို့ရတဲ့ဆောင်းပါးတစ်ပုဒ်ကတော့ China Boots Spot for Myanmar Army Countering US sanction American ရဲ့ဒဏ်ခတ်ပိတ်ဆို့မှုကိုဆန့်ကျင်ပြီးတရုတ်ကမြန်မာစစ်တပ်ကိုတိုးမြှင့်ထောက်ခံခြင်းဆိုတဲ့ကောင်းစဉ်နဲ့ Bloomberg News Online မှာရေးသားထားတာပဲဖြစ်ပါတယ်။ American နဲ့သူတို့ရဲ့အနောက်မဟာမိတ်ဒီမိုကရေစီနိုင်ငံတွေကဘယ်လိုပဲဒဏ်ခတ်အရေးယူမှုတွေကိုအလီလီထပ်လုပ်နေပေမဲ့တရုတ်နိုင်ငံကတော့မြန်မာနိုင်ငံအပေါ်သဘောထားမပြောင်းလဲဘူးလို့ဆိုပါတယ်။တရုတ်နိုင်ငံချုံချင်းအစည်းအဝေးမှာတရုတ်နိုင်ငံရဲ့ဝန်ကြီးနဲ့မြန်မာစစ်ကောင်စီခန့်နိုင်ငံရဲ့ဝန်ကြီးတို့တွေ့ဆုံပြီးနှစ်နိုင်ငံစီမံကိန်းတွေကိုဆက်လက်လုပ်ဆောင်သွားဖို့သဘောတူခဲ့ကြတယ်လို့ MRTV သတင်းထုတ်ပြန်မှုကိုကိုကဖော်ပြထားပါတယ်။မြန်မာနိုင်ငံအဘဲအချင်းမဆိုးစုလန်းကိုသူတိုက်လို့ရွေးချယ်နိုင်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကကြေညာပြောကြားခဲ့ပေမဲ့ NUG ဆိုရရဲ့နိုင်ငံရဲ့ဝန်ကြီးဇင်မာအောင်ကတော့စစ်ကောင်စီဟာမြန်မာပြည်သူတွေမပြူဘူးဆိုတဲ့အကြောင်းတရုတ်နိုင်ငံရဲ့ဖော်ပြထားပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာရီမှာ application ရယူနိုင်ပါတယ်เนาะ VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်ကြာတာပရင်းနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါအခုတော့သတင်းချင်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီရှင်မြန်မာနိုင်ငံမှာအနည်းဆုံးသတင်းသမား62ဦးဖမ်းဆီးခံခဲ့ရပြီးအခုထိဆက်လက်ထိန်းသိမ်းခံရသူ56ဦးရှိသေးတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆရာနာတိမ်းပြီးကလေးကသတင်းလွတ်လပ်ခွင့်ကိုစနစ်တကျတင်းကျပ်ကန့်သက်ထားတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတားမြစ်နေတာတွေဟာအလွန်အမင်းကိုစိုးရိမ်စရာကောင်းတယ်လို့ကုလသမဂ္ဂကပြောပါရယ်ပြီးခဲ့တဲ့မေလ12ရက်နေ့ကဆိုရင်သတင်းသမားတဦးကို1003နှစ်ချမှတ်လိုက်ခဲ့ပြီးဇွန်လ12ရက်နေ့ကသတင်းသမား2ဦးကို1002နှစ်ချမှတ်ခဲ့တာပါရှင်။ဒါကတော့သတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရေးမှုတွေကတော့ရဲမွန်နဲ့ကိုခင်မောင်စိုးမင်းတို့ပဲဖြစ်ပါရယ်ရှင်။ကျမအင်ဂျင်နိုင်ပါ။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါရယ်ရှင်။